to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိအားလုံးရှင်းလန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေစုမုံအောင်တောင်းလိုက်ပါတယ်မြို့အမေရိကန်တပ်မြန်မာပိုင်းစီစဉ်ကနေ2018ခုနှစ်ဇွန်လ17ရက်တလင်းလာနေမနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိတိုင်းဒေသကြီးတာ24 40 51တက်ကနေဖမ်းယူနားဆင်နိုင်ကြသလို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စမိုးပြပါခင်ဗျာအခုမနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနေ့ခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါစင်ကာပူထိပ်သီးအစည်းအဝေးအတွက်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေစင်ကာပူမှာရောက်နေကြပါပြီအမေရိကန်ဘက်ကဆင်းသင့်ဖြစ်ပြီးဆိုရင်သူ့အနေနဲ့လည်းထိပ်သီးအစည်းအဝေးတစ်ခုဖြစ်ချင်တယ်လို့ရုရှားသမ္မတဘက်ကပြောပါတယ်ရိုဟင်ညာကြတဲ့ဖြစ်ရှင်ရေးအချက်လေးချက်ပါအစုပြုချက်တရက်ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်က G7 ခေါင်းဆောင်တွေကိုတင်ပြထားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့လိုမနက်ခင်းနားဆင်ကြမယ်တရင်အစီအစဉ်နေပြီးရင်တော့
IDP စခန်းမှာရေရှည်နေရတော့မယ်ဆိုရင်တို့တဲ့လိုအပ်ချက်တွေဟာအင်မတန်မှများလာမှာဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့ဟိုလက်တလောရာ
ရင်ဒုက္ခတွေများကုညီကယ်ဆယ်ရေးလှုပ်ဆောင်နေသူကိုကွမ်းရှအောင်ပြောဆိုသွားတဲ့အတန်းဖြစ်ပါတယ်မြန်မာရေးဆွေးနွေးကမှာအပြည့်စုံနားဆင်ကြပါမယ်ဒါအပြင်တမနာထွန်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဆွေးနွေးပွဲစင်ကာပူမှာဘာကြောင့်ပြုလုပ်ရတယ်လဲဆိုတဲ့အကြောင်းသတင်းလွှာထိုင်းကနေမြန်မာပြည်ဘက်ကိုတင်ပို့မဲ့မူရစ်ဆေးဝါးချက်ဓာတုဆေးဝါးတွေဖမ်းဆီးရမိတဲ့တဲ့ရင်စတာတွေကြားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေအပြည့်မြန်မာပြည်ကပေးစာတရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဘာတလွားထူးခြားဆန်းပြတဲ့တဲ့ရင်များစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာတဲ့ရင်တွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
စင်ကာပူနိုင်ငံမှာဇွန်လ12ရက်အင်္ဂါနေ့ကျရင်ကျင်းပမယ့်ထိပ်သီးအစည်းအဝေးအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရောမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းမှာရောက်နေကြပါပြီတရင်းလူနေညာကစင်ကာပူနိုင်ငံမှာသမ္မတရဲ့ Air Force 1လေယာဉ်ဆက်ရောက်ပြီးတဲ့နောက်လေယာဉ်ပေါ်ကဆင်းလာတဲ့သမ္မတ Trump ကိုသတင်းထောက်တွေကထိပ်သီးစီဝေးပွဲအောင်မြင်မှုရမှာပါလားသမ္မတကြီးဘယ်လိုခံစားချက်ရှိနေပါသလဲစသည်အားဖြင့်အော်ဟစ်မေးမြန်းကြတဲ့အခါသမ္မတ Trump ကသိတ်ကောင်းပါတယ်လို့ပြန်ပြေပါတယ်စင်ကာပူကိုမရောက်ခင်မှာတော့အင်္ဂါနေ့စီဝေးနဲ့ပတ်သက်ပြီးသမ္မတ Trump ကသူဟာမသိသေးတဲ့နယ်ပယ်ကိုသွားမှာဖြစ်တယ်လို့ပြောပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့တာဝန်ပြည့်ပဲ့တင်တုံးကြီးတွေအားလုံးကိုဆွလွတ်ဖို့ကင်ဂျွန်ဝန်စီကလည်းဂရီကဝတ်ရောက်ကိစ္စမှာတိုးတက်မှုတွေရှိထားတယ်လို့သမ္မတထရမ့်နဲ့သူ့အစိုးရအဖွဲ့တွေကတခြားတာဝန်ရှိသူတွေကပြောထားပါတယ်။ဒီထိပ်သီးအစည်းအဝေးအောင်မြင်မှုရမယ်ဆိုရင်ကိုရီးယားကျွန်းဆွယ်မှာနှစ်ပေါင်း80နီးပါးမပြည့်ပြတ်သေးပဲရှိနေတဲ့စစ်ဖြစ်နေစဲအခြေအနေကိုတရားဝင်အဆုံးသတ်ရေးငြိမ်းချမ်းရေးစာချုပ်တစ်ခုထွက်လာနိုင်ပါတယ်။ဒီလိုသဘောတူညီချက်မျိုးရနိုင်မရနိုင်ဆိုတာသူတို့နှုတ်ဦးတွေ့ဆုံပြီးအချိန်ပိုင်းအတွင်းမှာပဲသူသိမှာဖြစ်တယ်လို့သမ္မတထရမ့်ကစနေနေ့မှာပြောထားပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့အရေးပါတဲ့လက်ထောက်တူကလည်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဟာကျွန်တော်တို့ကိုနောက်ကျောဓာတ်နဲ့ထိုးတယ်လို့တင်းငွေနေမှာပဲဆွဆွဲပြောဆိုလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားနဲ့ထိပ်သီးအစည်းအဝေးအတွက် G7 ထိပ်သီးအစည်းအဝေးကလည်းသမ္မတထရမ့်စင်ကာပူကိုထွက်သွားပြီးတဲ့နောက်မှာထိကြိုက်ပြောဆိုခဲ့တယ်လို့လည်းပြောပါတယ်။အလူမီနီယံနဲ့တမနီတွင်းကုန်တွေအပေါ်မှာအမေရိကန်ဘက်ကအခွန်တိုးကောက်တာဟာစော်ကားမှုအဖြစ်ကနေဒါဝန်ကြီးချုပ်ထရူဒိုကသတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားတဲ့အပေါ်မှာသမ္မတထရမ့်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဒယ်ရီကတ်လိုကပြစ်တင်ပြောဆိုလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ထရူဒိုကဒီလိုပြောခဲ့ပြီးတဲ့နောက်မှာအစင်လာတိုင်းလုံနေကြထိပ်သီးအစည်းအဝေးပြီးပူးတွဲကြေညာချက်မှလက်မှတ်မထိုးဖို့သမ္မတထရမ့်ကအမေရိကန်တာဝန်ရှိတွေကိုစာဝန်ရှိသူတွေကိုညွှန်ကြားခဲ့ပါတယ်။ပူးတွဲကြေညာချက်အတွက်သမ္မတထရမ့်ဟာစိတ်စေတနာကောင်းတဲ့စိတ်ဆန့်ညှိနှိုင်းပြီးအခွန်မဲ့လွတ်လပ်တဲ့ကုန်သွယ်ရေးလုပ်ကြဖို့အတွက်ထိပ်သီးအစည်းအဝေးမှာနှိုးဆော်ပါတယ်လို့အကြံပေးကတ်လိုကပြောပါတယ်။အမေရိကန်ရဲ့ပြစ်တင်ဝေဖန်ပြောဆိုချက်တွေပေါ်မှာဝန်ကြီးချုပ်ထရူဒိုကတုံ့ပြန်ပြောဆိုတာမဟုတ်ဘဲထိပ်သီးအစည်းအဝေးဟာအောင်မြင်တယ်လို့ပဲပြောဆိုခဲ့ပါတယ်။
ထိပ်သီးအစည်းအဝေးလုပ်ဖို့အမေရိကန်ဘက်ကဆင်းသင့်ဖြစ်ပြီးဆိုရင်သူ့အနေနဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ကျင်ပါတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်
။ President Sigmund Shtotov сам неоднократно говорил о том, что считает такую встречу целесообразной.
ဒီလိုထိပ်သီးအစည်းအဝေးမျိုးလုပ်ဖို့ကြိုးကြောင်းခိုင်လုံတယ်လို့အမေရိကန်သမ္မတကထပ်ခါတလဲလဲပြောထားမှုပါတယ်။အဲ့ဒီအတိုင်းတကယ်ပဲဖြစ်တဲ့နဲ့ဆိုတာကျွန်တော်ဘက်ကလည်းပြောနိုင်ပါတယ်။ကျွန်တော်တို့နောက်ဆုံးအချိန်တယ်လီဖုန်းဆက်သွယ်ပြောဆိုချိန်မှာလက်နက်ပြန်ဆိုင်မှုအတိတ်ခုဖြစ်လာမဲ့ Andre Bo ဆိုရင်းနဲ့ကြောင်းသူပြောတယ်ဆိုတာကျွန်တော်ထပ်ပြီးပြောပါမယ်။ဒါကိုကျွန်တော်လည်းသဘောတူပါတယ်လို့သမ္မတပူတင်ကပြောတာပါ။ဒီဥနိုင်ငံချင်းတောင်မြို့မှာလုပ်တဲ့ရှန်ဟဲပူပေါင်းဆောင်ရွက်ရေးအဖွဲ့ SCO ထိပ်သီးစည်းဝေးတက်နေတဲ့သမ္မတပူတင်ကသတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာဖြစ်ပြီးသူနဲ့သမ္မတထရမ့်တို့ပြီးခဲ့တဲ့မတ်လကတယ်လီဖုန်းပြောတာကိုရည်ညွှန်းပြောသွားတာပါ။အမေရိကန်ဘက်ကဆင်းသင့်ဖြစ်ပြီးဆိုတာနဲ့သူ့ရဲ့အလုပ်အချိန်စရာပေါ်မူတည်ပြီးထိပ်သီးအစည်းအဝေးလုပ်လို့ရပါမယ်လို့သမ္မတပူတင်ကဆိုပါတယ်။
ရှေ့လေပိုင်းဆိုင်အမေရိကန်သံမအကြီးအကဲဖြစ်တဲ့ Jason Greenport နဲ့ပါလက်စတိုင်းညီနိုင်မှု Saif Erekat တို့ကြား Israel Palestine ညီချင်းဆိုင်အလားလာနဲ့နှစ်ဖက်ကြားကာလကြာရှည်အငင်းပွားနေမှုတွေဖြစ်ရှင်းနိုင်ရတဲ့အတွက် American ဘက်ကလှုပ်ဆောင်နေတဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတနင်္လာနေ့တို့ Israel ကဟာရတ်သတင်းစာမှာအပြန်အလှန်စကားဆစ်ထုတ်ခဲ့ကြပါတယ်ပါလက်စတိုင်းညီနိုင်မှုကဟာရတ်သတင်းစာမှာသူ့အမည်ဆောင်းပါးတစ်ခုပုံကိုရေးသားခဲ့တာဖြစ်ပြီးအမေရိကန်ဟာအစ္စရေးကိုစားပြောဆိုသူဖြစ်လုပ်နေတယ်လို့ဆွဆွဲခဲ့ပါတယ်ဒါပြင်အစ္စရေးကသူ့မြို့တော်ဖြစ်တဲ့တတ်မှတ်တဲ့ဂျေရုဆလင်ကိုအမေရိကန်ကပြီးခဲ့တဲ့လတုန်းကပဲအမေရိကန်တန်ရုံးရွှေ့ခဲ့တာအတွက်ဝေဖန်တိုက်ခတ်မှုတွေလုပ်ခဲ့ပြီးဂျေရုဆလင်မှာပါလက်စတိုင်းတွေတစ်ချိန်မှာသူ့မြို့တော်ဖြစ်ထားဖို့အတွက်လုပ်နေတာဖြစ်ကြောင်းလည်းပြောခဲ့ပါတယ်တန်ရုံးဖွင့်တာဟာပါလက်စတိုင်းရဲ့တမိုင်းကိုအစ္စရေးနဲ့အမေရိကန်တို့လက်မခံဘူးဆိုတာပြနေတဲ့အတွက်ဒါကိုဆန့်ကျင်ကြောင်းတန်ရုံးဖွင့်တဲ့နေ့မှာပဲဆန္ဒပြမှုတွေနဲ့ပြတာခဲ့တာဖြစ်ပြီးဂါဇာကအဓိကယုံတွေကြောင့်လူများပြတည်ဆုံးခဲ့ရတယ်လို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အရှေ့အလယ်ပိုင်းဆိုင်ရာတန်တမန်အကြီးအကဲ Jason Greenport ကလည်းတနင်္လာနေ့မှာပဲ Harris သတင်းစာမှာဆောင်းပါးရေးပြီးတုံ့ပြန်ပါတယ်။တန်မျိုးရွှေ့ပြောင်းလာဟာ Dr. Erekat ပြောသလိုမဟုတ်ပဲဒီဆန္ဒပြမှုတွေထဲမှာတချို့ကငင်းငင်းချမ်းချမ်းပြတာဖြစ်ပေမဲ့အများစုကအကြမ်းဖက်ကြတာဖြစ်ပြီးတည်ဆုံးသူတွေထဲက80ရာနှုန်းကျော်ဟာ Hamas အကြမ်းဖက်အဖွဲ့ကလူတွေဖြစ်ကြောင်းပြောပါတယ်။
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တနင်္လာနေ့ဖက်တင်များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ခါစီနာကရိုဟင်ဂျာကြက်တဲကိုဖြစ်ရှင်ဖို့အတွက်၄ချက်ပါစုပြည့်ချက်တရက်ကိုတင်ပြလိုက်ပါတယ်။ကနေဒါနိုင်ငံမှာစနေနေ့ကကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးပြီးအထူးတိုးချဲ့အစည်းအဝေးမှာစီးပွားရေးအင်အားကြီး9နိုင်ငံကိုဝန်ကြီးချုပ်ဟက်စီနာကသူ့ရဲ့အစုပြုချက်ကိုတင်ပြလိုက်တာပါ။ဝန်ကြီးချုပ်ဟက်စီနာအစုပြုတင်ပြတဲ့အချက်၄ချက်ကတော့၁ရိုဟင်ဂျာဒုက္ခသည်တွေဘေးရန်ကင်းပြီးခိုင်မာတဲ့အခြေအနေနဲ့မူရင်းနေရာပြန်နိုင်ရေးတနင်္ဂနွေသဘောတူညီချက်ကိုအကောင့်ထဲပို့ဖို့ရမြန်မာနိုင်ငံကိုစီယုံပြောဆိုဖို့နှင့်ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုချက်ချင်းထွင်းချက်မရှိအကောင့်ထဲပို့ဖို့အတွက်မြန်မာနိုင်ငံကိုပြောဆိုဖို့၃တာဝန်ရှိတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေကိုတင့်လျော်သလိုရေးယူနိုင်ရေးကုလသမဂ္ဂလူမျိုးရေးကောင်စီမှဆုံးဖြတ်ချက်တရချမှတ်လောင်လို့ဆောင်ဖို့နဲ့၄ရိုဟင်ဂျာတွေကိုအစုအဝေးလိုက်တပ်ဖြတ်မှုဒါမှမဟုတ်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုနဲ့တရားဥပဒေတိုင်းဖြစ်စေဖို့ရာအရေးယူလို့ဆောင်ဖို့လို့ဖြစ်ပါတယ်ဝန်ကြီးချုပ်ဟက်စီနာကရိုဟင်ဂျာပြဿနာရဲ့အကြောင်းရင်းစစ်မြစ်ဟာမြန်မာနိုင်ငံတွင်းမှာရှိပြီးမြန်မာနိုင်ငံမှာပဲအဖြစ်ရှာရမှာဖြစ်တယ်ဆိုတာသူအရင်ကပြောထားဘူးသလိုအခုလည်းထပ်ပြောပါတယ်လို့အထူးတိုးချဲ့စီဝေးအတွက်မှာပြောတော့ပါတယ်
။ရုရှားနိုင်ငံမှာဖိနှိပ်မှုတွေနဲ့လူခွင့်ချိုးဖောက်မှုတွေဆိုတာတွေကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့မော်စကိုမြို့တော်မှာတနင်္လာနေ့ကဒုတထောင်လောက်စူဝေးဆန္ဒပြပါတယ်။အိမ်ဘုံငွေပေးဆက်လာတဲ့ငွေချေမှုဆိုင်အခက်အခဲတွေအပြင်အခြားကိစ္စရအများပြားကိုဖော်ထုတ်ပြောဆိုတဲ့စာတမ်းတွေကိုပြီးဆန္ဒပြတာပါ။ရုရှားမှာထောင်နဲ့နှစ်ရှိကျနေတဲ့ Ukraine ရုပ်ရှင် Director Oleg Stensov ကိုထောက်ခံကြောင်းလည်းဆန္ဒပြသူတွေကပြောပါတယ်။သူကရုရှားထောင်မှာအကျဉ်းချခံတဲ့နိုင်ငံရေးအကျဉ်းသားအားလုံးပြန်လှုပ်ပေးဖို့တောင်းဆိုပြီးဆန္ဒပြတာသတင်းပတ်ကြော်ကြားနေပါပြီ
။စပိန်တင်းနေကျော်မော် Rafael Nadal ဟာတနင်္လာနေ့ကရှင်ပိုင်ကစားတဲ့ပြင်းထန် Open Tennis ပြိုင်ပွဲအမျိုးသားတဦးချင်းပိုလူပွဲမှာ Austria တင်းနစ်ကစားသမား Dominic Thiem ကို3ပွဲပြတ်အနိုင်ရပိုဆိုးသွားပါတယ်ပြင်းထန် Open Champion ဖလားကို7ချိန်မြောက်အနိုင်ရလိုက်တဲ့ Nadal ဟာ Thiem ကို6-4 6-3 6-1 နဲ့အပြတ်ကစားပြီးအနိုင်ရသွားတာပါအခုဆိုရင် Nadal ဟာ Grand Slam လို့ခေါ်တဲ့ပြိုင်ပွဲကြီးတွေမှာ18ချိန်အထိ Champion ဖလားရထားပြီးသူ့ရဲ့ပြိုင်ပွဲ Roger Federer ကိုမှီဖို့3ချိန်ပဲလိုပါတော့တယ်
ရှေ့ပြောင်းချိန်ချသူ600ကျော်တင်ဆောင်ထားတဲ့လူသားချင်းစာနာမှုအထောက်အကူပေးနေတဲ့တင်မောတစီကိုအီတလီနိုင်ငံရဲ့ဘဲစိတ်ကမ်းမှမှကတ်ခွင့်မပြုဘူးလို့အီတလီနိုင်ငံကညင်းပယ်ပါတယ်Mediterranean ပင်လယ်ပြင်တွင်းမှာမော်တာကျွန်းနိုင်ငံကိုတင်မောဝင်ခွင့်ပြုဖို့အတွက်လည်းအစိုးရကတောင်းဆိုလိုက်ပါတယ်မော်တာကျွန်းနိုင်ငံကလည်းသူတို့နိုင်ငံဟာကယ်ဆယ်လုပ်ငန်းတွေနဲ့ဘာမှပတ်သက်ခြင်းမရှိဘူးလို့ပြောဆိုပြီးဒီတောင်းဆိုချက်ကိုပယ်ချခဲ့ပါတယ်အီတလီနိုင်ငံရဲ့ပြည်ထောင်စုဝန်ကြီးအသစ်ကလည်းလဲရဆောင်အဖွဲ့ချုပ်ဦးဆောင်သူဖြစ်တဲ့အတွက်သူ့ရဲ့ရွေးကောက်ပွဲမဲဆွယ်ကာလမှာအီတလီရွှေ့ပြောင်းအခြေချသူတွေဝင်ရောက်မှုကိုရပ်တန့်အောင်ဆောင်ရွက်မယ်လို့ကတိပေးထားသူဖြစ်ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုခုကြော်ကြော်သိနေတဲ့ခင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာအင်္ဂါနေ့မှာကျင်းပတော့မှာဖြစ်ပါတယ်။ခေါင်းဆောင်အုပ်စုလုံးအခုဆိုရင်စင်ကာပူမှာရောက်ရှိနေပါပြီ။ အလွန်ရေးပါတဲ့ထိပ်သီးဆွေးနွေးပွဲစင်ကာပူမှာကျင်းပဖို့ဘာကြောင့်ရွေးချယ်ရပါသလဲစင်ကာပူနိုင်ငံကနေ VOA သတင်းတောက်ဘီလ်ကာဝတ်ပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေထဲမှာအတိမ်းဆောင်မခံနိုင်တဲ့ဒီဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာကျင်းပဖို့ရွေးချယ်ခဲ့တာဟာတိုက်ဆိုင်မှုတသက်ကြောင်မဟုတ်ပါဘူးပမာဏအားဖြင့်မြို့အရွယ်လောက်ပဲရှိတဲ့စင်ကာပူဟာလုံခြုံရေးအရာအင်မတန်ကောင်းမွန်ပြီးအခြေအနေတွေကိုနိုင်နိုင်နေနေထိန်းချုပ်ထားနိုင်တဲ့အပြင်ကမ္ဘာပေါ်မှာရာဇဝတ်မှုအ ਨੇ စုံနိုင်ငံတနိုင်ငံဖြစ်နေတဲ့အတွက်ကြောင့်ထိပ်သီးဆွေးနွေးပွဲလက်ခံကျင်းပဖို့အကောင်းဆုံးနေရာဖြစ်ခဲ့တာပါအဓိကအချက်ကတော့နေရာတိုင်းမှာလုံခြုံရေးကင်မရာတွေတပ်ဆင်ထားနိုင်တာဖြစ်ပြီးဒါကြောင့်လည်းအစိုးရအနေနဲ့အခြေအနေတွေကိုလွယ်လွယ်ကူကူခြေရာခံထိန်းချုပ်ထားနိုင်တာဖြစ်ပါတယ်ဒီလိုအခြေအနေမျိုးကထိပ်သီးဆွေးနွေးပွဲအတွက်လုံခြုံရေးအရာအကောင်းဆုံးဖြစ်နေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ် Phil Robinson ကပြောပါတယ
် can guarantee that there's not going to be any protests against Donald Trump. There's not going to be any protests against
Donald Trump. Donald Trump ကိုစန့်ကျင်နေဘယ်လိုကန့်ကွက်ဆန္ဒပြဝင်မျိုးမစုဖြစ်လာဖို့မရှိဘူးလို့စင်ကာပူဆွေးရောကအမခံပေးနိုင်တယ်လို့ Kim Jong Un အတွက်လည်းဘာကန့်ကွက်ဆန္ဒပြတာမှဖြစ်မလာနိုင်ပါဘူး။ဘယ်လိုလုံခြုံရေးချင်းချောက်မှုမှလည်းရှိမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့အားလုံးကိုအမြဲထောက်လန်းစောင့်ကြည့်နေမှာဖြစ်လို့ပါ
။ Gallup စစ်တမ်းကောက်ယူတဲ့အဖွဲ့ရဲ့၅နှစ်ဆက်တိုက်အစီရင်ခံစာအရစင်ကာပူနိုင်ငံသားတွေမှာလုံခြုံစိတ်ချမှုရှိတယ်ဆိုတဲ့ခံစားချက်မျိုးအခြားနိုင်ငံမှာနေထိုင်သူတွေနဲ့နှိုင်းယှဉ်ရင်ပိုပြီးရှိတယ်လို့ဆိုပါရယ်ဒီလိုလုံခြုံတည်ငြိမ်မှုရှိတဲ့အတွက်ကြောင့်စင်ကာပူကိုကမ္ဘာငွေကြေးဆိုင်ရာမြို့တော်အဖြစ်ကျွဲဝချမ်းသာလာအောင်အထောက်အကူပြုခဲ့တာပါအင်တာနက်နည်းပညာအများဆုံးအသုံးပြုတဲ့နိုင်ငံအနေနဲ့မကြသေးခင်စစ်တမ်းကောက်ယူချက်တွေအရစင်ကာပူနိုင်ငံသားတွေဟာမိုဘိုင်းဖုန်း laptop စတဲ့electronic ပစ္စည်းတွေကိုတနေ့ကို73နာရီနီးပါးကြာအောင်အသုံးပြုကြရလို့ဆိုပါရယ်ဒါပေမဲ့စင်ကာပူမှာအချင်းချင်းတယ်လီဖုန်းနဲ့ပြောဆိုတာတွေအီးမေးလ်တွေနဲ့အခြားပုံကိုရေးအရာဆွေးနွေးချက်တွေကိုအစိုးရအနေနဲ့တရားရုံးအမိန့်စာမပါဘဲဖမ်းယူစောင့်ကြည့်နိုင်ပါတယ်ဒီအချက်ဟာနိုင်ငံရေးအရာလွတ်လပ်စွာထုတ်ဖော်လှုပ်ရှားခွင့်ကိုတော့ပိတ်ပင်ခံထားရတာမျိုးဖြစ်နေတယ်လို့ Phil Robinson ကပြောပါတယ
် They are definitely using this for not only sort of crime fighting
and တော့ဒါကိုရာဇဝတ်မှုတွေမှာတောက်လျှောက်ထိန်းထားနိုင်မှုအတွက်ပဲသုံးတာမဟုတ်ဘူးဆိုတာသိကြပါတယ်နိုင်ငံရေးအတွက်လည်းဒါကိုအသုံးချနေတာပါအတိုက်ခံနဲ့တက်ကြွလှူရှားသူတွေဘာလုပ်နေကြလဲဆိုတာသိရအောင်ပ
ါစင်ကာပူအစိုးရကိုဝေဖန်ပြောဆိုနေတဲ့နာမည်ကြီးတက်ကြွလှူရှားသူဂျိုလိုဗန်ဝင်းကလည်းအခုလိုပြောပါတယ
် If you're an activist in Singapore you have to make
ဂျိုလိုဒါလူကြောက်ကနိုင်ငံရေးသမားဓမ္မမဟုတ်တက်ကြွလှူရှားသူဖြစ်နေရင်ကိုဘာလုပ်လို့ဘာပြောပြောတကယ်ရင်းတွေကိုအီးမေးလ်နဲ့ပြောတာကအစသူတို့သိနိုင်တယ်ဆိုတာသဘောပေါက်ထားရမှာပါဘာကြောင့်လဲဆိုတော့စင်ကာပူမှာစောင့်ကြည့်ကင်မရာနဲ့ဘယ်တော့မှမကင်းနိုင်လို့ပါအထူးသဖြင့်အနာရပါတီကိုဝေဖန်တဲ့သူဆိုရင်ပေါ့
ဝင်းဟာပြီးခဲ့တဲ့နှစ်ကခွင့်ပြုချက်မရတဲ့ဆန္ဒပြပွဲတွေကိုစီစဉ်ခဲ့တဲ့အတွက်တရားစွဲဆိုခံခဲ့ရပါတယ်။ Hong Ling Panjan ဟာစင်ကာပူနိုင်ငံမှာအစိုးရကခွင့်ပြုထားတဲ့ဆန္ဒပြပွဲတွေကျင်းပခွင့်ရတဲ့တစ်ခုတည်းသောနေရာဖြစ်ပါတယ
်။ There are cameras everywhere so it is designed
ပန်းချန်မှာဆိုရင်ကင်မရာကနေရာတိုင်းမှာရှိပါတယ်။ဒီလိုထားတာကချိန်ချဖို့လူတွေကြောက်တက်လာဖို့လုပ်ထားတာဖြစ်တယ်လို့ထိန်းချုပ်ဖို့ပါလုပ်ထားတာပါ
ချုပ်ပြီးပြောရမယ်ဆိုရင်တော့စင်ကာပူနိုင်ငံမှာအတိုက်ခံနည်းနည်းပါးပါးပဲရှိပြီးပါတီကြီးတစ်ခုကပဲနှစ်ပေါင်းများစွာလွှမ်းမိုးချုပ်ကိုင်ထားတာပါ။ချမ်းသာကြွယ်ဝပြီးလုံခြုံရေးစောင့်ကြပ်မှုအပြည့်ရှိနေတဲ့စင်ကာပူနိုင်ငံဟာကမ္ဘာမှာတော့တည်ငြိမ်မှုအရှိဆုံးနိုင်ငံတစ်နိုင်ငံဖြစ်တယ်လို့ဆိုရမှာပါရှင်
။မှန်ကျင်းနေမှာခင်ဗျာ။အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတစ်ပုဒ်ကိုဆက်ပါမယ်။ထိုင်းနိုင်ငံမင်းဆိုင်ကနေမြန်မာနိုင်ငံတာချီလေးကိုမောင်းလာတဲ့ကားပေါ်မှာရန်ကုန်ကိုတင်ပို့မဲ့မူရစ်ဆေးဝါးထုတ်လုပ်မှုမှာတုံးတဲ့ဆိုရီယန်ဆိုင်ယာနိုက်ဓာတုကုန်ကြမ်းတွေကိုမြန်မာရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပြီးဒါဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရက်လက်ဖြစ်တဲ့အကြောင်းသတင်းဝင်တွေကထိုင်းမူရစ်နှိမ်နင်းရေးအဖွဲ့ ONCB ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောကြားလိုက်ပါတယ်။တရုတ်ကုမ္ပဏီတစ်ခုကနေတရားဝင်စာရွက်စာတမ်းတွေနဲ့တင်ပို့တဲ့ဓာတုဆေးဟာစိတ်ကြွဆေးပြားပေါင်းတန်း300လောက်ထုတ်လုပ်နိုင်တာဖြစ်တယ်လို့လည်းပြောပါတယ်။အကြောင်းပြစ်စုံကိုမအေးမှကပြောပြပါလိမ့်မယ်ခင်ဗျာ။
ထိုင်းမူရစ်ဆေးဝါးနှိမ့်နင်းရေးအဖွဲ့ကဂျွန်လ10ရက်နေ့မှာပြုလုပ်သွားတဲ့သတင်းစာရှင်းလင်းပွဲမှာစိတ်ကြဆေးထုတ်လုပ်ရမှာအသုံးပြုတဲ့ဆိုဒီယမ်ဆိုင်ယာနိုက်တွေကိုထိုင်းဘက်ကနေမြန်မာဘက်ကိုအသွားမှာဖမ်းဆီးမိခဲ့တယ်လို့ထိုင်းမူရစ်ဆေးဝါးနှိမ့်နင်းရေးအထူးတပ်ဖွဲ့ရဲ့အတွင်းရေးမှူးမစ္စတာစီရီယန်ရစ်ချ်ချိုင်းကခုလိုပြောသွားပါတယ
်
ဂျွန်လ3ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းမေဆိုင်ကနေတာချီလေးကိုမောင်းသွားတဲ့ကုန်တင်ကားကိုမြန်မာအာဏာပိုင်တွေကဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပါတယ်။ချင်းရိုင်လိုင်စင်နဲ့ကားမောင်းသူအသက်42နှစ်အရွယ်ထိုင်းနိုင်ငံသားစုံစောဝတ်ကိုလည်းဖမ်းဆီးစစ်ဆေးမှုတွေစတင်လုပ်ဆောင်နေပါပြီ။ကားပေါ်မှာတင်လာတဲ့ဆိုဒီယမ်ဆိုင်ယာနိုက်သ ဓာတ်ဥအလေးချိန်15တန်ရှိကြောင်းဖော်ပြထားပါတယ်။ဆိုင်းဘက်ကနေတည်သွားတဲ့သတင်းကိုမြန်မာဘက်ကအချက်လက်ပေးခဲ့တယ်လို့လည်းသိရပါတယ်။ဓာတ်ဥဈေးတွေဟာထိုင်းနိုင်ငံမှာတော့ကန့်သတ်ဈေးတွေဖြစ်ပါတယ်။ဖန်ဆီးမိတဲ့ဓာတ်ဥဈေးတွေရဲ့ကာလတန်ဖိုးကိုတော့ထိုင်းနိုင်ငံဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီဓာတ်ဥဈေးတွေကိုတာဝန်ယူပို့ခဲ့တဲ့တရုတ်ကုမ္ပဏီဟာတရားဝင်ဆက်ရွက်ဆက်လန်းတွေလုပ်ပြီးထိုင်းနိုင်ငံကနေတည်ဆောင်လာလို့ဆိုပါတယ်။ချွန်ပူရီပြည်နယ်ကနေရန်ကုန်ကိုရေလမ်းနဲ့ပို့ဆောင်မယ်ဆိုပြီးဆက်ရွက်ဆက်လန်းတွေရေးသားထားပြီးမှအခုလိုမျိုးရွှေတရိကံဒေတာကနေတဲဆောင်နေဆိုတာဟာမတင်ငါပြဖြစ်နေတယ်လို့လဲထိုင်းနိုင်ငံပိုင်းတွေကိုကိုကာပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ဒါအပြင်ထိုင်းနိုင်ငံကအလိုရှိနေတဲ့ဝူရစ်တရခံပြီးနိုင်ဂျယ်လန်ကရစ်ကိုလည်းတာချိလိုက်မှာဖမ်းဆီးခဲ့ပြီးမြန်မာဘက်ကပြန်လည်လွှဲပြောင်းပေးခဲ့တယ်ဆိုပြီးဝူရစ်နိုင်ငံရေးအဖွဲ့အတွင်းရေးမှူးမစ္စတာစီရီယန်ရဲ့ချက်ချိုင်းကထုတ်ပေါ်ပြောဆိုသွားပါတယ်။ထိုင်းနိုင်ငံဝူရစ်တရခံပြီးဂျယ်လန်ရဲ့ပိုင်ဆိုင်တဲ့မြန်မာကျပ်ငွေ340အပါဝင်ကား3စီးစိုက်ကယ်8စီးအိမ်ချမ်းမြေနဲ့ရွှေ40ဘတ်သားကိုသိမ်းဆီးခဲ့ပြီးစုစုပေါင်းတန်ဖိုးငွေဘတ်သန်း20ကိုနိုင်ငံတော်အဖြစ်သိမ်းဆီးထားလိုက်ပြီလို့လည်းထိုင်းသတင်းတွေမှာရေးသားဖော်ပြနေပါရဲ့ရှင်
။ VOE သတင်းတော်မအေးမာရဲ့သတင်းလွှာဖြစ်ပါတယ်။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့အပတ်စဉ်တင်ဆက်နေကြမြမရေးဆွေးနွေးကြမယ်ဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်တွေကြုံတွေ့နေရတဲ့အခြေအနေတွေကိုဒီဒုက္ခသည်တွေကုညီကယ်ဆယ်ရေးဦးဆောင်လုပ်ကိုင်နေတဲ့ကချင်တိုင်းရင်းသားများပူပေါင်းလုပ်ငန်းအဖွဲ့အတွင်းမှဂွမ်ချာအောင်ကိုကိုဇော်ဝင်းလှိုင်က VOA Studio မှာမေးမြန်းတင်ဆက်ထားတာဖြစ်ပါတယ်။နားဆင်ကြပါခင်ဗျာ
။ No let lolly ဒီပြည်ကလေးရဲ့ပိုင်းအတွင်းမှာပဲအချင်းမှာဖြစ်နေတဲ့ကိစ္စတွေဟာတနင်္ဂနွေလုံးနေမကအောင်ကဘာပါအာယုံဆရာတဲ့အခြေအနေရောက်သွားတယ်လေ။ဒုက္ခတွေရာနဲ့ချီပြီးထွက်ပြေးကြရတယ်။ရောလုံးချွတ်ထွက်ပြေးတာတွေလည်းရှိတယ်။ဟိုတော်ထဲမှာဒုက္ခရောက်ကြတယ်အော်ကျမကြီးလည်းချွတ်တဲ့သူလည်းပါတာပေါ့နော်ဆိုတော့ဒါမဲ့အဲ့လူတွေကိုအကူအညီပေးဖို့တော့တွားပြီးတော့ကယ်ထုတ်ဖို့ကိစ္စတွေမှာတမတော်ကဟန်တာတာတွေရှိတဲ့အတွက်ထိတိုက်ရင်ဆင်ရတာတွေပါလေကျွန်တော်တို့ရှိတယ်ဆိုတော့အဲ့ဒီလူတွေအကူအညီပေးဖို့ဟန်တာတွေရှိနေရတာဘာကြောင့်လို့များကိုကမ္ဆောင်တို့မြင်မိသလဲ
သူတို့ထွေပြေးတင်းချောင်ရတာကာလအတန်ကြာပြီဖြစ်ပါတယ်အဲ့ဒီကြားထဲမှာဒီလက်တလုံးမှာဖြစ်ခဲ့တဲ့အဖြစ်ပြက်ဟာဆိုရင်တော့အကြီးမားဆုံးစင်ခေါ်မှုအနေနဲ့ကျွန်တော်ယဉ်ဆိုင်ခဲ့ရတာဖြစ်ပါတယ်အထူးဖြစ်တူကတနင်္လာမှာပဲဖြစ်တာမဟုတ်ပဲနဲ့တနင်္လာဒီကချင်ပြည်နယ်အနက်အပြားမှာဖြစ်သွားတဲ့အတွင်တန်ဖြစ်တော့ပိုပြမခက်ခဲတာဖြစ်ပါတယ်အထူးဖြစ်တော့အရင်တော့ကနဲ့ကွာတာကဒီတစ်ခေါက်တိုက်ပွဲတွေဖြစ်တဲ့အချိန်မှာပြည်သူလူထုတွေထွေပြေးဖို့အရေးအထိပါသူတို့အတွက်အဟံတာဒီအမြန်ကြီးကြုံခဲ့ရတာဖြစ်ပါတယ်အထူးဖြစ်ကျွန်တော်အလုံးသိတဲ့အတိုင်းတိုင်းဖက်မှာလည်းကျွန်တော်ထွေပြရသလိုဂျန်ယန်ဒေတာဖက်မှာလည်းထွေပြရတယ်ပြီးရင်ကျွန်တော်ဒီဖက်မှာကာမိုင်းဖက်မှာလည်းအတီတီအဲ့လိုထွေပြရတယ်ပေါ့နော်မုကောင်းမှာလည်းကဆုံဆွေမှာထွေပြရတယ်ဒီလိုထွေပြတိုင်းထွေပြတိုင်းသူတို့ရဲ့ထွေပြဖို့ကိစ္စတင်မှာခက်ခဲမှုကြံကြာမှုဟန်တာမှုဒီအမျိုးမျိုးကြုံခဲ့ရတာဖြစ်ပါတယ်အထူးဖြစ်တော့ဒီတပ်ပွဲဖြစ်တဲ့ဒေတာဖြစ်တဲ့အလျော်စွာစစ်တပ်ရဲ့ကွန်ပျူတာမရအောင်ဆိုတော့ပြည်သူလူထုတွေအတွက်အခနဲ့ထွက်ပြေးတိမ်းချောင်လာဖို့အရေးဆိုတာတော်တော်လေးခက်ခဲတာဖြစ်ပါတယ
်။ဟုတ်ကဲ့ဆိုတော့ကိုကမ္ရှောင်ပြောတဲ့အထက်မှာထုံးစံအရဆိုရင်တော့တိုက်ပွဲတွေဖြစ်တဲ့ဆိုရင်အဲ့ဖြစ်တဲ့နေရာမှာရှိတဲ့ရွာတွေဒေသခံတွေကဝုန်းဝုန်းနဲ့ထွက်ပြေးကြရတယ်ပေါ့နော်။အခုဆိုတော့ကိုကမ္ရှောင်ပြောတဲ့အထက်မှာဆိုရင်တော့ထွက်ပြေးဖို့တော့မှသူအခက်ခဲရှိခဲ့တယ်ဆိုတော့သူတို့ပိတ်မိပြီးတော့ဒုက္ခပိုရောက်ကြတယ်ဆိုတဲ့သဘောလား
။ဟုတ်ကဲ့ပါကျွန်တော်အားလုံးသိတဲ့အတိုင်းဒီကာမိုင်းမြို့နယ်မှာဖြစ်ခဲ့တဲ့လိုင်နောင်ခု area မှာဆိုရင်အယတာပြည်သူလူထုသူတို့တရွာလုံးနီးပါးပေါ့နော် April 17ရက်နေ့ကနေတောက်လျှောက်ပြိမိတဲ့အနေအထားမျိုးရှိခဲ့တယ်အဘက်ဘက်ကနေအားလုံးစူးစမ်းတယ်ပြည်နယ်အစိုးရခွင့်ပြုမှုတွေလည်းပြုခဲ့တယ်ဒါပေမဲ့လက်တွေ့ပြန်ကြေထုတ်တဲ့အချိန်မှာကြန့်ကြာတယ်နောက်ဆုံးပြည်ထောင်စုအစိုးရပြည်ထောင်စုဝန်ကြီးတက်လာတဲ့အချိန်စစ်တပ်နဲ့ပြန်ညှိနှိုင်းတဲ့အချိန်ကြတော့မေလ5ရက်6ရက်လောက်မှမှသူတို့ပြန်မြန်မာထွက်လာနိုင်တဲ့အနေအထားဆိုတော့ဒါဟာတော်တော်လေးရက်ကြာပေါ့နော်ကိုယ့်ရဲ့ရက်ကြာမှာပြိမ့်မိနေတဲ့အနေအထားရှိတာဖြစ်ပါတယ်အခုဆိုရင်လည်းအင်ဂျန်ယန်ဒေတာဖက်မှာဒီလိုကိုတိုက်ပွဲဒေတာမှာပေါ့နော်အဲ့လိုဆက်ပြီးမှပြိမ့်မိနေတဲ့လူတွေဆက်ပြီးမှရှိနေသေးတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အခုအကူအညီပေးတဲ့နေရာမှာရောကိုကမ္ဆောင်တို့အခုဒီအဖွဲ့တွေနေနဲ့အဓိကအလို့အဆုံးကပါရဖြစ်မလဲလိုအပ်တာကတော့ဆန္ဒရိက္ခာနဲ့စေဝါပါညာကတော့ဒါအခြေခံအဖြစ်ဒါဟိုပဲချိန်မဲ့ဖြစ်ဖြစ်ဒုက္ခတွေဟိုစေပေးဆောင်တွေတော့ကလိုအပ်နေမှာပဲလေဒါပေမဲ့အဲ့ထက်မှမှအကိုကမ္ရှောင်တို့အထူးပြုပြီးတော့လိုအပ်တယ်ဆိုတာပါရစီ
ဟုတ်ကဲ့ ကျွန်တော်လိုအပ်ချက်ကိုနှစ်ပိုင်းခွဲပြီးပြောလို့တာဖြစ်ပါတယ်ပထမအပိုင်းကျတော့ဒီလက်တလောဒီမေဧပြီနဲ့မေလမှာထွေပြေးသိမ်းဆောင်ရတဲ့အရေးအတွက်က9,000ကျော်ရှိတာဖြစ်ပါတယ်သူတို့အတွက်လက်တလောတော့ဒီအစားအနရိခါတို့အားလုံးကြတော့ကျွန်တော်လက်တလောကူထားနိုင်တဲ့အနေထားရှိတယ်ဒါပေမဲ့ဒီအစုအဖွဲ့အတွက်ဆိုရင်သူတို့တကယ်ပဲဒီမှာစခန်း IDP စခန်းမှာရည်ရှည်နေရတော့မယ်ဆိုရင်သူတို့တဲ့လိုအပ်ချက်တွေဟာအင်မတန်မှများလာမှာဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့ဟိုလက်တလောရည်သေးပဲထိုးပြမှနေထားတယ်အခုအသိမကြောက်ဆိုရင်မိုးရတီဝင်တော့မယ်သူတို့အတွက်အဲဒီအမုန်းအကာလုံးလုံးချုံချုံနဲ့နေနိုင်ဖို့ကိစ္စဟာအင်မတန်မှအရေးကြီးလာပြီကလေးတွေကြောင်းတက်ဖို့လိုလာပြီကိုယ့်ရဲ့ရက်ရွာမှာစွန့်ပြေးလာရတယ်ဆိုတော့အဲ့ဒီကိစ္စတရားအစပေါ့နော်အဲ့ဒီဟာဒီဟာလက်တလောထွေပြေးသိမ်းချောင်တဲ့လူတွေအတွက်အများကြီးလိုမှာဖြစ်ပါတယ်တစ်ဖက်မှာကျတော့ဒီတစ်ခေါက်ထွေပြေးသိမ်းချောင်တဲ့အုပ်စုကျတော့တော်တော်လေးတောထေးတောင်ထေးမှာအာရက်လာကြာပြင်းမှထွေပြေးရတဲ့အတွက်ကြောင့်သူတို့အတွက်ဒီစိုက်ကိုဆိုရှယ်ဆပ်ပေါ့ပေါ့နော်စိတ်ပိုင်းဆိုင်ရာအစသူတို့တော်တော်လေးပြင်းပန်းနှွမ်းနေတဲ့အနေထားစိတ်ဖြစ်စီတဲ့အနေထားကြီးလည်းအများကြီးဆိုင်နေရတာဖြစ်ပါတယ်အများစုကြတော့အမျိုးသမီးကလေးတက်ကြီးလွယ်ရွယ်ဦးတီပါတော့သူတို့ကိုတော်တော်လေးအချိန်ပေးပြီးမှပြန်ပြန်မှကူညီဖို့လိုတဲ့အပိုင်းရှိပါတယ်တစ်ဖက်မှာကြတော့ကျွန်တော်တို့ IDP စခန်းမှာနေနေတဲ့အယတပီတူလူထုက9နှစ်တည်းကိုဝင်လာပြီတစ်ဖက်မှာကြတော့နိုင်ငံတကာရဲ့အကူအညီပေးမှုတရားလည်းရောကြလာတာနဲ့အမြသူတို့အတွက်အခြေခံလိုအပ်ချက်တွေဟာအများကြီးရှိလာတာဖြစ်ပါတယ်တစ်ဖက်မှာစာနာရိခာမလုံလောက်တဲ့ကိစ္စတချို့စခန်းတွေဆိုရင်စာနာရိခာဖျက်တော့မှုခံရတဲ့အနေအထားတွေရှိလာတယ်အဲဒါအပြင်သူတို့နေခဲ့တဲ့အမုန်းအကာတွေဆိုရင်လည်းအခုနှစ်ပေါင်းကြာလာတဲ့အချိန်မှာယူယွင်းလာတဲ့ပျက်စီးလာတဲ့အသစ်ပြန်ဆောက်ဖို့လိုလာတယ်ဒါတီအပြင်ပေါ့နော်အထူးဖြစ်တော့မိဘတွေအနေနဲ့ကလေးတွေရဲ့ရှေ့ရေးပညာရေးကြောင်းထွက်တဲ့ဦးရေဟာတော်တော်လေးများလာတယ်။ဘာကြောင့်ဆိုမိဘရဲ့မိဘကိုပြန်မြမရှာကျွေးနိုင်ဖို့ကလေးဒီအရွယ်ရောက်တာနဲ့ကြောင်းထွက်တဲ့အနေထားကြီးလဲတိုးလာတယ်။သဝတ်နေရဲ့အတွက်တော်တော်လေးပူတယ်။အဲ့ဒီအနေထားမှာတစ်ဖက်မှာတော့ကိုယ့်ရဲ့စခန်းမှာနေလို့တစ်ဖက်မှာကျတော့ကိုယ့်ရဲ့အရက်ဒေတာကိုပိုင်ဆိုင်ခဲ့တဲ့မြေယာကိစ္စတရားလဲစိန်ခေါ်မှုပေါင်းများစွာနဲ့ပြန်ရင်ဆိုင်လာရတယ်။အထူးဖြစ်စိန်ခေါ်မှုအကြီးဆုံးကျတော့အခုကချင်ပြည်နယ်မှာဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဝန်လာတဲ့ငပြောဆိုင်ကင်းဟာIDPD အတွက်တော်တော်လေးစိန်ခေါ်မှုကြီးတာဖြစ်ပါတယ်အကယ်၍ငိမ့်ချမ်းသွားလို့ကိုယ့်ရဲ့ကိုယ်ရပြန်မယ်ဆိုရင်တော့မှသူ့ရဲ့အရက်ဒေတာမှာမြေပိုင်ဆိုင်မှုကိစ္စအစပေါ့နော်သူတို့ရဲ့အသက်မွေးမ်းကြောင်းပြန်လဲလုတ်ကင်နိုင်ဖို့ကအစတော်တော်လေးစိန်ခေါ်မှုများလာမှာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းကြားဘူးရတယ်ဧကတွေထောင်းနေချီတင်ပြီးတော့မပြောခင်နေဆိုင်ကြတယ်ဘာညာဆိုကချင်ပြည်မှာအခုဒီလက်သိမ်းရသိမ်းဖြစ်တဲ့ကိစ္စတွေပေါ့နော်ဒါပေမဲ့ကျွန်တော်အခုထပ်ပြီးတော့မေးချင်တာကဒီအခုဟိုဒုက္ခတွေဒီအကူညီဖို့တို့ဒီစေဘေးဆောင်နဲ့သူတွေကိုအကူညီဖို့လို့ပြောကြတဲ့နေရာမှာလက်တလောအကူညီလိုအပ်တာကိုပဲအာယုံဆိုင်ပြီးလောက်ကြတာများတယ်လေတဘောစာဝနေရေးတဘောသူတို့နေဖို့အမိုးအကာစေဝါတောက်သုံးရေးစသဖြင့်ပြောကြဆိုတော့ကိုကံရှောင်ပြောတဲ့အထက်မှာလည်းပေါ့စိတ်ပိုင်းဆိုင်ရာအကူညီမှုပေါ့နော်ရေရှည်မှာအခုကလေးတွေဆိုလို့ရှိရင်သူတို့ trauma ရသွားတယ်ပေါ့နော်သူစိတ်ထိခိုက်သွားတယ်သူတို့ကြည်လိုက်ဘာဖြစ်မလဲမသိဘူးဒီရဲ့ effect တွေကသူတို့ဘယ်လောက်ထိသူတို့တသက်မှာပေါ့နော်ဘလောက်တိရရှိပါသွားမလဲဆိုတာလည်းမသိဘူးပညာရေးကလည်းသူတို့ကတစ်ဖက်မှာဆုံးရှုံးရတဲ့ဟာလည်းရှိတော့အဲ့ဒီဟာအတွက်ကောစဉ်းစားပြီးတော့ပြင်ဆင်တာတွေရှိနေပြီလားလောက်ကြပြီလား
ကျွန်တော်ရဲ့စိန်ခေါ်မှုအကြီးဆုံးကတော့ဒီရေရှည်အပိုင်းကိုထည့်သွင်းစဉ်းစားဖို့ကကျွန်တော်အနေနဲ့စဉ်းစားတယ်ဒါပေမဲ့လက်တွေ့မှာတော်တော်လေးစိန်ခေါ်မှုများနေတာဖြစ်ပါတယ်တစ်ဖက်မှာကျတော့အကူအညီတွေနဲ့လည်းဆက်ဆက်နေတာဖြစ်ပါတယ်လက်တလို့အထိကျွန်တော်ရတဲ့အလွန်ငွေအများစုဟာကာလအတူအတွဲပဲဖြစ်နေတယ်ပြီးရင်တကယ်ပဲအခြေခံကြတဲ့စာနာရိခာအတွဲပဲဖြစ်နေတယ်ကျွန်တော်အနေနဲ့လည်းစိုးရင်တာကဒီကိစ္စကိုကျွန်တော်လက်တလို့အနေနဲ့ပဲဖြေရှင်းလို့မဖြစ်နိုင်တော့ပေါ့နော်ဒါကြောင့်ဒီစပေးဒုက္ခတည်းရဲ့အရေးကိုကြည့်မယ်ဆိုရင်ကျွန်တော်ရေရှည်ရေရှည်လို့ပြောတဲ့အချိန်မှာတို့ရဲ့အသက်မွန်းဝမ်းကြောင်းမှုကိစ္စကလေးတီရဲ့ပညာရေးကိစ္စအထူးဖြစ်တော့ဒီအပိုင်းနေပို့ပြမအရေးကြီးလာမယ်တစ်ဖက်မှာကျတော့ဒါဒီပြောနေတဲ့အချိန်မှာတို့ရဲ့ဘေးကင်းလုံခြုံမှုကိစ္စစိတ်ပိုင်းဆိုင်ရာလုံခြုံမှုကိစ္စခဏပြောတဲ့ဒီစိတ်တန်ရာရရှိမှုကိစ္စအတီးပြီးရင်ဒီတစ်ဖက်မှာကျတော့ဒီပလိဘက်ခဒေတာမှာဒီလိုထွေပြေးသိမ်းချောင်ရတော့မိသားစုထဲမှာလည်းဒီအင်းတို့အချမ်းဖတ်မှုတွေလည်းများလာတာပေါ့နော်ဒီအရေးကြီးကိစ္စတွေကအစကျွန်တော်တို့တော်တော်လေးဂရုစိုက်ပြီးမှလှုပ်ဆောင်ရမယ့်အနေအထားမျိုးဖြစ်လာတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီရမုံငွေကိစ္စကိုကျွန်တော်မေးချင်တာအခုကူညီနေကြတယ်ဆိုတာကိုယ့်အိမ်ကိုစိုက်ပြီးကူညီဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးလေဆိုတော့ ဟိုပမာဏကလည်းကြီးလွန်းတာပေါ့နော်နောက်ပြီးတော့နှစ်တရာလည်းအများကြီးဖြစ်လာပြီဆိုတော့အခုအကူအညီနေတဲ့ဥစ္စာတွေကရောဘယ်အဖွဲ့အစည်းတွေအများအကူအညီရတယ်လဲပြည်ပအကူအညီတွေရတယ်လားကျွန်တော်တို့ပြောပြလို့ရအောင်
ဟုတ်ကဲ့ပါအဲဒီလက်တလောဖြစ်တဲ့အချိန်မှာကြတော့ဒီအေပီတူလူထုဒီအနေနဲ့ပေါ့နော်နိစ္စရာအနေနဲ့တို့ဟိုတတ်နိုင်တဲ့ဖက်ကနေဒီတတိပုဂ္ဂလအနေနဲ့ဖြစ်စေအသိတော်အနေနဲ့ဖြစ်စေကမခထပြုပြီးမှကူတာပေါ့နော်ဒါပေမဲ့အဲ့ဒီအကူအညီတရားကျွန်တော်လာချီကြပြီးမှကျွန်တော်တို့ဟိုမတုံးနိုင်ဘူးပေါ့နော်ဒါကာလတစ်ခုအထီတော်အဆင်ပြေတယ်ဒါပေမဲ့အထက်ပို့ပြီးမှကြာသွားပြီဆိုရင်ကျွန်တော်ဟိုအနည်းနဲ့အများကျွန်တော်ဟာနိုင်ငံတကာရဲ့ပံ့ပိုးမှုနဲ့ကျွန်တော်ကူညီရတာဖြစ်ပါတယ်တစ်ဖက်မှာကြတော့နိုင်ငံတကာရဲ့အကူအညီတွေကလည်းတနည်းပြီးတနည်းကျွန်တော်နိုင်ရှင်ပြီးကြည်လာမယ်ဆိုရင်တဖြည်းဖြည်းရော့ချလာတဲ့အနေအထားရှိတာဖြစ်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ဒီအယတပီတူလူထုစပေဒုက္ခတေတီရဲ့ဈာမစိန်ခေါ်မှုဒီပုံများလာတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒါနောက်တစ်ခုကျွန်တော်နောက်ဆက်တွဲအဲ့ဒါကိုပဲထပ်ပြီးတော့မေးချင်တာကပြည်တွင်းကကုညီခြင်းတဲ့သူတွေကကုညီလို့ရသလားပြည်တွင်းအကူညီရောဘယ်လောက်အတိုင်းတိုင်းရတယ်တဘောအခုတိုင်းဆိုရင်ကျွန်တော်နားလည်သလားဆိုပြည်ပအကူညီကပုံများရတယ်ပေါ့နော်ပြည်ပလာတဲ့အကူညီကဆိုတော့ပြည်တွင်းကဟိုလူကျင်တဲ့လူတွေသဘောကချင်းပြည်နယ်ရပဲဖြစ်ဖြစ်တခြားပြည်နယ်တိုင်းဒေသတွေရပဲဖြစ်ပေါ့နော်။ကူညီကျင်လို့ကူညီတဲ့လူတွေရောရှိလား
။ဟုတ်ကဲ့အထူးဖြစ်တော့ကျွန်တော်ခနုကပြောသလိုအထူးဖြစ်တဲ့ပြည်တွင်းကအဖွဲ့အစည်းတို့လူတို့ဒီပါတာရဲ့အသင်းအဖွဲ့ဒီအများစုကြတော့ဒီပလပခဖြစ်လို့ကနဦးထွေပြေသိမ်းဆောင်လာတဲ့အချိန်မှာဒါလည်းမျက်ဝါထင်ထင်ဆိုတော့အဲ့ဒီအချိန်မှာလူတန်းနဲ့အနေထားပုံများတာဖြစ်ပါတယ်။ကလာကြလာပြီဆိုရင်သူတို့အနေနဲ့လည်းတောက်လျှောက်ဆက်ကူနိုင်ပြည့်အနေထားတော်တော်လေးယော့လာတယ်အခုဆိုရင်လည်းဒီစပေးဒုက္ခတေတီဒီကိုအများစု host လုပ်ထားရတဲ့အနေထားအင်ရှင်အဖြစ်လက်ခံရတဲ့အနေထားကြတော့အသင်းတော်တွေအများစုဖြစ်ပါတယ်သူတို့ကလည်းပုံမှန်လတိုင်းကိုယ့်ရဲ့အသင်းတော်မှာလည်းအလူငွေတွေကောက်ပြင်းမှအကူနေတဲ့အပိုင်းတွေတော့ရှိတာပေါ့နော်ဒါပေမဲ့ကာလကြာလာတဲ့အချိန်မှာထေဝန်တဲ့အလူငွေတရားအစအသိန်းတော်တွေမှာလည်းတော်တော်လေးအားနည်းလာတဲ့အပိုင်းရှိတာဖြစ်ပါတယ်ကျွန်တော်အနေနဲ့လည်းဒီစပေဒုက္ခတွေဖြစ်လာပြီဆိုရင်ဖြစ်တဲ့အချိန်မှာတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့တို့တတ်နိုင်တဲ့ဖက်ကနေတော့ကူတဲ့အပိုင်းနေတော့တဲ့တောက်လျှောက်ရှိတာဖြစ်ပါတယ်ဒါပေမဲ့ခဏကျွန်တော်ပြောလို့ရေရှည်ဖြစ်လာတဲ့အချိန်ကြတော့တို့အနေနဲ့ဒါကိုရေရှည်မကူနိုင်ဘူးပေါ့နော်တော်တော်များများတော့ one offတကြိမ်တခါဒါမှမဟုတ်နှစ်ကြိမ်သုံးကြိမ်အဲ့လိုကူတဲ့အနေထားတည်တော့ရှိနေတာဖြစ်ပါတယ်
။ဟိုကူညီခြင်းလည်းဆိုရင်ရောတခြားဒေသလူတွေကကူညီခြင်းလည်းဆိုရင်ရောလောလောကူကူညီလို့ရတဲ့တဘောက website လိုမျိုး Facebook လိုမျိုးတဘောက်ရှိသလားဗောဥပမာဆိုလို့ရှိရင်ပမာများရေးကြည့်တယ်ဆိုလို့ရှိရင်အာရေးကြည့်တဲ့ညဘယ်အဖွဲ့ကိုလူကြပါဘာညာဆိုအဲ့လိုမျိုးရှိတယ်လေ။ဆိုတော့ဒီကိစ္စမှာရောဒါရေးရှည်ဖြစ်တယ်ဆိုပေမဲ့လည်းပုံမှန်ကူညီသွားဖို့အတွက်လောလကူကူညီလို့ရနိုင်တဲ့နေရာရှိသလားအဲ့ဒါကိုတည်ပြလို့ရလား
ဟုတ်ကဲ့အဲ့ဒီဟာရှိပါတယ်အဲတစ်ဖက်မှာဆိုရင်တော့ဒီကျွန်တော်တို့ဟိုပူပေါင်းလုပ်ငန်းစဉ်အဖွဲ့အနေနဲ့လည်းဒီအေလူတန်းနဲ့အလူငွေတွေကိုလက်ခံပြီးမှကျွန်တော်တို့ထပ်ဆင့်ပြန်ပြီးမှကူညီပေးတဲ့အနေထားရှိရပေါ့နော်ဒီပူပေါင်းလုပ်ငန်းစဉ်အဖွဲ့လို့ပြောတဲ့အချိန်မှာခဏအသင်းတော်တွေလည်းအားလုံးပါရေပေါ့နော်ဒါကnetbook တစ်ခုအနေနဲ့ကူညီလို့ရတယ်တစ်ဖက်မှာကြတော့ဒီကချိန်ငင်းချမ်းရဲ့ကွန်ရက်ပေါ့နော်အဲ့ဒီကချင်ငင်းချမ်းရဲ့ကွန်ရက်ကနေတဆင်ဖြစ်စေအထူးဖြစ်ကချင် data အတွက်ဆိုရင် concern care and contribute ဆိုတဲ့ web page လေးထောင်ထားတာရှိတယ်အမှဆိုရင်လည်းအားလုံးဝိုင်းပြီးမှလူတန်းလုပ်လေရတဲ့အနေအထားတွေရှိတာဖြစ်ပါတယ
်ဟုတ်ကဲ့ကိုကမ်ဆန်ကျေးဇူးအများကြီးတင်ပါတယ်ခုလိုဖြစ်ပြီ
ဒါကတော့ကိုစော်ဝင်းလိုင်တင်ဆက်တဲ့မြန်မာရေးတွစ်ဆိုမိမြန်ကန်အစီအစဉ်ကိုနားဆင်ကြရတာပါ VOA ကတလင်းနာနေမနစ်ဖက်အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့ဒေသချင်းတောင်းညင်ကြရတဲ့ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်အိတ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တော်ရှင်တို့ဆက်လက်ပြီးနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းလာနေတဲ့နခင်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေစေရေဒီယိုလိုင်းတွေအပြင်လိုင်းလမီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
နောက်အရေးကြီးကိစ္စတစ်ခုကတော့ပြီးခဲ့တဲ့မေလ31ရက်နေ့ကဖွဲ့စည်းမယ်လို့ကြေညာခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်နဲ့လည်း
ဒါကတော့သတင်းစာဆရာဦးစီသူအမင်းမှာပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါ။အခုအရင်ဆုံးတော့မြမပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်လာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့မြန်မာတချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်ဖြစ်တဲ့မြန်မာတချင်းလေးတပုတ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုတော့ VOE ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ Facebook ပေါ်ကမှတ်ချက်တူလေးတွေကိုအရင်ပြောပြပေးခြင်းပါတယ်နော်။ကျယ်ရီချားကလာမင်းဆိုတဲ့တော်ရရှင်ကတော့ VOE ကိုအားပေးလာခဲ့တာဆယ်စုနှစ်နှစ်ခု20ရှိခဲ့ပါပြီလို့ပြောလာပါတယ်။ဟုတ်ကဲ့ပါ။နှစ်ရှည်လာများအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ Cherry ဆိုတဲ့တိုင်းရင်းသားတစ်ယောက်ကတော့ကရင်တိုင်းရင်းသားဖြစ်ပုံရပါတယ်။ကရင်မျိုးသားဝတ်စုံဝတ်ဆင်ထားပါတယ်။ဒီတော်ရရှင်ကမင်္ဂလာပါ။ VOA ဝိုင်းတော်သူဝိုင်းတော်သားတွေကျွန်တော်ကတော့ American ပြည်အောင်စု New York ပြည်နယ်မှာနေထိုင်ပါတယ်တဲ့။ VOA ရဲ့သတင်းထုတ်လွှင့်ချက်တွေကိုညစဉ်မပြတ်အဆောက်မြော်ပြီးတော့နားဆင်လှည့်ပါတယ်။ဒါဆိုရင်တော့ကျွန်မအခုလိုစာပြန်ကြားပေးတာကြားမယ်ထင်ပါတယ်ရှင်။သူကအထူးသဖြင့်ရခိုင်ရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလို့သတင်းတွေကိုစောင့်မျှော်နားဆင်တာပါလို့ရေးလာပါတယ်။ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီ VOE ကိုဥတီပြီးရေးတဲ့စာတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့ data ကအကြောင်းရေးလာတဲ့မှတ်ချက်တူလေးကိုတလက်စာရဲ့ပြောပြချင်ပါတယ်။မေတန်းဆိုတဲ့တော်ရရှင်ရေးလာတာပါ။မင်္ဂလာပါရှင်။ရခိုင်ပြည်နယ်မန်အောင်ကျွန်းကကျွန်းလွတ်တွင်ဖြစ်တာမလို့မိတိုင်းမိကျိုးတွေတက်ဆင်ပြီးတော့မိမိယာဖြစ်နေလို့အစိုးရအတွက်အနေနဲ့မိတွေရရှိအောင်လို့လောက်ကင်ပေးဖို့ VOE ကတစဉ်တင်ပြချင်ပါတယ်ဆိုပြီးတော့ရေးလာပါတယ်။Daniel Gutin ဆိုတဲ့တော်ရရှင်မင်းမြန်လာတာကိုလည်းပြောပြပေးချင်ပါတယ်။သူကသတင်းထဲမှာကြီးညာပေးဖို့အကြောင်းအရာတစ်ခုလောက်ပို့ချင်တယ်။ရမရသိပြရစေတဲ့။ကျမတို့ VOA မြန်မာပိုင်းသတင်းဌာနကို Messenger ကနေပြီးတော့စာရေးပြီးတော့မေးလာတာဖြစ်ပါတယ်။ဟုတ်ကဲ့ဒီတော်ရရှင်မေးတာကိုဖြေပေးရမယ်ဆိုရင်တော့ဟုတ်ကဲ့သတင်းပို့ချင်တယ်ဆိုရင်ပို့တာကပို့လို့ရပါတယ်နော်။ဒါပေမဲ့လည်းကျမတို့သတင်းမှာဖော်ပြမပြဆိုတာကတော့သတင်းတီးဖြတ်တဲ့ editor ကဆုံးဖြတ်ပြီးတော့မှအရေးကြီးတဲ့သတင်းအကြောင်းအရာဆိုရင်လေကျမတို့မြန်မာနိုင်ငံမှာရှိတဲ့ VOA သတင်းတောက်တွေကအဲ့ဒီသတင်းကိုထပ်ဆုံဆန်းအတည်ပြုပြီးတော့တင်ပြပေးတာဖြစ်ပါတယ် VOA ကိုအားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင် VOA ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ပြီးတော့ဒီအစီအစဉ်မှာပါဝင်ဖို့စာရေးပို့လာကြတဲ့သောရရှင်ရဲ့စာတချို့ကိုအခုဖော်ပြပေးသွားချင်ပါတယ်ကျမတို့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအချိန်အကန့်အသတ်နဲ့ဆွေးနွေးရတာဖြစ်တဲ့အတွက်ကြောင့်မလို့သောရရှင်ရဲ့ရေးလာကြတဲ့စာရဲ့အားလုံးအမြဲလိုဖော်ပြပေးလို့မရအောင်ဖြစ်ပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့စနေနေ့ကပဲဆွေးနွေးထားတဲ့အကြောင်းအရာနဲ့ပတ်သက်လို့သောရရှင်ရဲ့ရေးပြလာတာကိုမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပေးချင်ပါတယ်နော်ပြီးခဲ့တဲ့စနေမှာဆွေးနွေးထားတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကမူရည်စည်းဝါတိုက်ဖြတ်ရေးမှာဘာတွေအားနည်းနေလဲဆိုတာကိုဝိုင်းပြီးတော့ဆွေးနွေးကြတာပါအထူးသဖြင့်တော့မြန်မာနိုင်ငံမှာမူရည်စည်းတွေအကြီးအကျယ်ဖမ်းမိပေမဲ့လက်တယ်မပေါ်တာမျိုးနောက်ပြီးတော့မူရည်စည်းဝါတွေအလွယ်တကူဝယ်ယူသုံးဆွဲနိုင်တဲ့အခြေအနေမျိုးတွေဖြစ်နေတာဒါတွေကိုဆွေးနွေးကြပါတယ်ဒီလိုမျိုးမူရည်စည်းဝါကိစ္စတွေကိုနှိမ်နင်းတဲ့နေရာမှာဘယ်လိုစိန်ခေါ်မှုတွေရှိနေလဲဘယ်လိုတိုးတက်အောင်လုပ်နိုင်မလဲဆိုတာကိုပြောသွားတဲ့နေရာမှာဒီတော်ရရှင်တွေဝင်ပြီးတော့ဆွေးနွေးတာမှာတော့တော်ရရှင်မောင်တက်တနာက
နေပေါင်းများစွာကလေးကကျွန်တော်တို့နိုင်ငံမှာတမှုတပြားရှူတဲ့သူတွေကိုဖမ်းဆီးနိုင်ခဲ့ပေမဲ့အခုလိုမျိုးကွန်တိန်နာကားတွေတင်မောကြီးတွေနဲ့ရောင်းဝယ်ဖြန့်ဖြူးနေသူတွေဧကလိုက်စိုက်ပျိုးနေသူတွေကိုမဖမ်းဆီးနိုင်တာအစင်အလာဖြစ်နေပါပြီအခုလဲမလေးရှားနိုင်ငံကိုတင်ပို့လိုက်တဲ့မူရည်စေးဝါးတွေဟာစိတ်ကောင်းဆောင်တွေနဲ့ဘင်းရစာတွေပိုင်တဲ့စိတ်ကန်းကထွက်သွားတာဆိုတော့တရခန့်အားလုံးကိုဖမ်းမိဖို့ကတော့နှစ်ပေါင်းများစွာကြာနိုင်သေးတယ်လို့ယူဆမိပါတယ်အခုကုန်တင်သင်းမောနဲ့မလေးရှားနိုင်ငံကိုတင်ပို့လိုက်တဲ့မူရည်စေးဝါးကိစ္စနဲ့ပတ်သက်လို့ ပါဝင်ပတ်သက်နေတဲ့သူတွေအားလုံးကိုစုံစမ်းဖို့တို့အရေးမယူနိုင်ဘူးဆိုရင်တပူပေါ်နှစ်ပူဆင့်ဆိုသလိုအစိုးရပေါ်နိုင်ငံတကာဖိအားတွေထပ်မံကြားရောက်လာနိုင်တယ်လို့ယူဆမိပါတယ်အထူးသဖြင့်အစိုးရပေါ်နိုင်ငံတကာဖိအားတွေကြားလာဖို့နိုင်ငံရေးအရရည်ရွယ်ချက်ရှိရှိဖန်တီးလိုက်သလားလို့တော့တွေးမိပါတယ်ခမအခုအစိုးရအသစ်တက်လာပြီးနောက်ပိုင်းဝိရေးစေဝါပြဿနာတွေနိုင်ငံတော်ဟန်ကြဲကြဲပြန့်ပြန့်ဖြစ်ပွားလာနေခြင်းမှာကာကွယ်ရေးပြည်ထရေးနေဆက်လုံခြုံရေးအဆရှိတဲ့ဌာနတွေအားလုံးဟာအစိုးရလက်အောက်မှာမရှိဘဲတတိတခြားရပ်တည်နေတာကြောင့်ပဲဖြစ်ပါတယ်အကယ်၍ဒီဝန်ကြီးဌာနတွေဟာအစိုးရအုပ်ချုပ်မှုအောက်မှာရှိနေခဲ့ရင်နိုင်ငံတကာမူရေးစေဝါတက်ဖြတ်ရေးအဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပိုရလာနိုင်တယ်လို့အစိုးရရဲ့မူရစေဝါတက်ဖြတ်ရေးနဲ့ပညာပေးရေးမူဝါဒလုပ်ငန်းတွေကိုထိထိရရောက်တိုးတက်အောင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဒီတော့ရှင်ကတော့မြန်မာနိုင်ငံမှာကာကွယ်ရေးနေဆက်လုံခြုံရေးပြည်ထရေးဒီလိုမျိုးလုံခြုံရေးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကအစိုးရရဲ့လက်အောက်မှာတစုတဝေးတည်းရှိနေမယ်ဆိုရင်တော့ဒီဌာနတွေအားလုံးပူးပေါင်းဆောင်ရွက်မှုပိုရပြီးတော့ပို့ပြီးတော့ဒီမူရစေတက်ဖြတ်ရေးလုပ်ငန်းတွေမှာအကျိုးရှိရှိနဲ့ဆောင်ရွက်နိုင်မယ်ဆိုပြီးတော့သူရဲ့အမြင်ကိုပြောသွားတာပါကြည်ဝဲမောင်ဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာမူရစ်စေဝါတိုက်ဖြတ်ရေးလုပ်နေတာတော့ကြာပါပြီအခုထိလည်းအောင်မြင်မှုမရသေးပါဘူးကျွန်တော်အမြင်ကတော့2008ဖွဲ့စည်းပုံနဲ့ဆိုင်နေလို့ထင်ပါတယ်ပြည်ထရေးကအစိုးရလက်အောက်မှာမရှိတော့အစိုးရကပြည်ထရေးပြောသမျှယုံနေရတာပါပဲမိသမျှကလည်းတယ်ဆောင်သူနဲ့တင်ပြီးသွားပြီးတော့တယ်ဆောင်သူကိုစစ်ဆေးလိုက်ထုတ်လုပ်သူကရိမ့်မိလိုက်နောက်ဆုတ်လိုက်ဖြစ်နေတယ်လို့ထင်ပါတယ်ထုတ်လုပ်သူကခက်ကြီးကြီးတွေကဖြစ်နေမယ်ဆိုရင်တော့မူရစ်စေဝါတိုက်ဖြတ်ရေးစီမံကိန်းအောင်မြင်မှုမလွယ်ဘူးလို့ပြောပါတယ်ဒီတော့ရှင်ကသူ့ထည့်အရင်ပြောသွားတဲ့ကိုဒတ်သနလိုပဲကိုဒတ်သနကတော့ဒီအဖွဲ့အစည်းများအစိုးရလက်အောက်မှာရှိဖို့ပြောပါတယ်ဒီတော့ရှင်ကြီးမောင်ဝင်းကပြည်ရေးအစိုးရလက်အောက်မှာရှိမှဒီကိစ္စမူရစ်စေဝါတိုက်ဖြစ်ရေးကိုအောင်မြင်လှုပ်ဆောင်နိုင်ပါမယ်လို့ပြောထားပါတယ်မြတ်ဝီဆိုတဲ့တော့ရှင်ကတော့ခက်တူတူပါပဲသူကပြည်သူတွေပါပူးပေါင်းပါဝင်တင်ပါတယ်တချို့မူရစ်စေဝါလုပ်နေတာကိုသိရတဲ့သတင်းမပို့တာမျိုးတွေရှိနိုင်ပါတယ်ရဲကမဖမ်းဘူးဆိုရင်တော့ပြစ်စာပို့ပြီးသတင်းပေးတဲ့လို့ထင်ပါတယ်ပြည်သူတွေပါလာရင်ဘယ်ကိစ္စမဆိုအောင်မြင်မယ်လို့ထင်ပါတယ်လို့မြဝွေကြီးကသူ့ရဲ့အမြင်ကိုရေးလာပါတယ်။ကိုမျိုးကျော်ကတော့ပြည်သူတွေပူးပေါင်းပါဝင်လို့ဖမ်းမိပြီးတော့ပြည်သူကိုအညှိုးခံရရင်တော့ဘယ်သူမှမကယ်ကြပါဘူးတဲ့။သူကတော့ပြည်သူတွေကတိတိနဲ့ဘာလို့ငြိမ်နေရလဲဆိုတာကိုသူ့ရဲ့ရှုထောင့်ကနေပြောလာတာပါ။ဥပောင်တင်ကတော့ပြည်သူတွေပူးပေါင်းလာခြင်းအောင်လို့တောင်းရှိသူတွေစီးရုံပါတဲ့။အဲဒါဆိုအောင်မြင်နိုင်ပါတယ်။သတင်းပေးတိုင်ကြားရင်တိုင်ကြားတဲ့သူကိုအကာအကွယ်ပေးဖို့တော့လိုလိမ့်မယ်တဲ့။သူကကိုမျိုးကျော်ပြောထားတဲ့အချက်နဲ့နည်းနည်းတူပါတယ်နော်။သတင်းပေးတဲ့ပြည်သူတွေအကြောက်တရားကင်းကင်းနဲ့သတင်းပေးနိုင်အောင်လို့တောင်းရှိသူတွေဘက်ကတေချာအကာအကွယ်ပေးဖို့လိုပါတယ်တဲ့။ဒါကတော့ကျမတို့စီကိုတိုက်ရိုက်လေလိုင်းဆွေးနွေးဖို့ပို့ထားတဲ့စာရေးတွေကတချို့ကိုရွေးပြီးတော့ကျမဖော်ပြပေးတာဖြစ်ပါတယ်ရှင်။တိုက်ရိုက်လေလိုင်းအစီအစဉ်မှာလည်းတချို့တော့ဝက်မိတဲ့လောက်ဖော်ပြပေးလိုက်ပါတယ်နော်။အခုလိုမျိုးတော်ရရှင်နေအနေနဲ့ကိုပိုင်အမြင်တွေကိုထုတ်ဖော်ပြီးတော့ပါဝင်ဆွေးနွေးကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံမှာဖြစ်ဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်အမြင်တွေကိုရှုထောင့်မျိုးစုံကနေလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲ့ဒီအချိန်မှာသောရရှင်တယောက်ကငြင်းရဲရဲခီနီးပြီလားဆိုတော့ကျွန်တော်တို့တင်ဆက်ပေးခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သူ့ထင်မြင်ယူဆချက်ကိုပြန်ပြီးတော့ရေးလာတာကိုဖော်ပြပေးချင်ပါတယ်။ဒီသတင်းရဲ့မူရင်းသတင်းကတော့လက်နက်ကိုင်အဖွဲ့အစည်းတွေကြားမှာအင်အားသုံးလှုပ်ဆောင်မှုတွေကြောင့်ဂျားကနေအပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးရသလိုအိုးမဲ့အိမ်မဲ့ဖြစ်ရမှုတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြတာဖြစ်ပါတယ်။မေလအတွင်းကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အပြစ်မဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးဒုက္ခရောက်ကြရတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့ဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်
။မြမပြည်မှာနိုင်ငံရေးအပြောင်းအလဲတွေကလည်းဖြစ်တိုင်းသားဒီနယ်လည်းမကြည်မလဲရှင်းလိုက်ရှောင်းလိုက်နဲ့တန်တရာကလည်းဝဲလေလေဒီကြတဲ့ပါတီတွေကလည်းများလာကိုယ့်အခွင့်အရေးနဲ့ကိုယ်ပါတီထောင်တာကတော့ကိစ္စမရှိပါဘူးထောင်လိုက်တဲ့ပါတီဘယ်ပါတီကဘယ်သူအတွက်လုံနေတာလဲဘယ်အဖွဲ့အစည်းကတိုင်းပြည်ကိုရှေ့ရှုပြီးအကျိုးပြုလှုပ်ဆောင်နေတာလဲဆိုတာကိုတော့ပါတီတည်ထောင်သူတွေကနားလည်ဖို့လိုပါလိမ့်မယ်စိုးကောင်းခွဲကြပြီးဝန်းရံပေးကြဖို့တော့လိုအပ်တာပေါ့ဒီလိုမှမဟုတ်ပဲသူ့ကိုငါတိုက်ငါ့ကိုသူတိုက်နေမယ်ဆိုရင်တော့လို့သမျှအရာတိုင်းကပြည်တွင်းစစ်နဲ့အဆုံးသတ်နိုင်ငံလွတ်လပ်မှုလုပ်နေကြတဲ့အရာအလုံးကလည်းတန်တရာလဲပြီးပြည်သူပြည်သားတွေသာစင်ရဲတွင်နဲ့ကြီးတဲ့မှာတိတ်မိနေကြပါလိမ့်မယ်လို့အကြံပေးဆွေးနွေးလိုက်ရပါတယ်။ VOA အဖွဲ့သူအဖွဲ့သားများအလုံးကိုစိတ်နှစ်ပါးစမ်းမာ၍ချမ်းသာဒုက္ခနဲ့ ပြည့်စုံကြပါစေခင်ဗျာ
ဒါကတော့ရရှင်လူကလေးမြန်မာနိုင်ငံတိုင်းသားဒေတာတွေကမငြိမ်းချမ်းနိုင်တဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်မြန်မာနိုင်ငံကလယ်သမားတွေရဲ့အခြေအနေကိုကျွန်တော်တို့ဆွေးနွေးပေးတဲ့ခေတ်ပြောင်းချိန်မြန်မာလယ်သမားတို့အခြေအနေဆိုတဲ့အစီအစဉ်ကိုတော့ဦးကျော်စံတာကမြန်မာနိုင်ငံကလူ့အခွင့်အရေးရှိနေတဲ့ဆွေးနွေးပြီးတော့သုံးသပ်တင်ပြထားတာပါနော်မြန်မာနိုင်ငံမှာလူဦးရေအများဆုံးဖြစ်တဲ့လယ်သမားလူရန်စားရဲ့ဘဝကလွတ်လပ်ရေးတည်ပက်ခေတ်အဆက်ဆက်ဘလောက်ထိတိုးတက်ကောင်းမွန်လာလဲဆိုတဲ့အခြေအနေကိုစမ်းစစ်ကြည့်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတော့လက်ရှိအစိုးရကလည်းဒီလယ်သမားတွေရဲ့ဘဝတိုးတက်ကောင်းမွန်ရင်ဘာတွေများဆောင်ရွက်ပေးနေတာလဲဆိုပြီးတော့လည်းမေးခွန်းထုတ်ပြီးတော့တင်ပြပေးထားပါတယ်။တော်ရရှင်တော်ဤဆိုတဲ့တော်ရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ရေးလာတဲ့အမှတ်ချက်လေးကတော့
လယ်ပိုင်ရှင်လယ်သမားနဲ့လယ်လုံသူမှန်ရင်ထမင်းမငတ်တာကအသေးချပါပဲ။မချမ်းသာပါဘူး။မကြည်ပါပါဘူး။ဒါပေမဲ့ရောင်ရဲတင်းတင်းနဲ့စိတ်အပြည့်နဲ့နေထိုင်အသက်ရှင်လာခဲ့တာမျိုးဆက်ပေါင်းများစွာအဆက်ဆက်ပါပဲဒီထက်နည်းနည်းလေးပိုလို့သွားနိုင်တဲ့သူကကိုရွာမှာကိုရွာအတွက်ကိုပိုင်ဆန်းဆန်းလေးတစ်လုံးစာလောက်ပဲဖြစ်ဖြစ်ပိုသွားရုံပါပဲလယ်သမားတွေအတွက်အစိုးရအနေနဲ့လုပ်ပေးတင်တာကလိုအပ်လာရင်စံစည်းနှုန်းကိုမကျအောင်ထိန်းထားပေးနိုင်မှုပါ
ဒီတော့ရရှင်ရဲ့စာရတော့အားတက်စရာပါပဲလယ်ပိုင်ရှင်တွေရောလယ်သမားနဲ့လယ်လုံသူတွေရောထမင်းနဲ့မှန်တာကတော့တေချာပါတယ်ဆိုလို့အားတက်စရာပါဒါပေမဲ့ဒီတော့ရရှင်ရဲ့အထင်မြင်ယူဆချက်ကတကယ်လက်တွေ့အဖြစ်ဖြစ်နဲ့ဘယ်လောက်များထင်ဟမှုရှိသလဲလို့တော့စမ်းစစ်နေမိပါတယ်နော်အားလုံးပဲလယ်ဆိုင်တဲ့သူရောလယ်လုံကိုင်းတဲ့အောက်ခြေအဆင့်လူရန်းစားတွေပါထမင်းမငတ်ဘူးလားအဲ့လိုမငတ်ဘူးဆိုရင်တော့အမတန်ဝမ်းသာစရာသတင်းကောင်းပဲဖြစ်ပါတယ်အခုတစ်ပတ်သောရရှင်တွေရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်နော်။ဒီတောင်းတဲ့သောရရှင်တွေကိုလည်းဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ရှင်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုတော့ VOA တိချစ်တော်ရရှင်နေနဲ့တေးတောင်းတဲ့တော်ရရှင်တွေအတွက်မြမတချင်းလေးတို့နဲ့ဖြောပြေးပေးဦးမှာဖြစ်ပါတယ်။မေဒီမိုဆိုတဲ့တော်ရရှင်ကတော့ Facebook မှာလာပြီးတော့ကမ္ဘာမှာရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံထဲမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်တန်ဆုတောင်းရင်းနဲ့မြစ်တာတေးလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတယ်။ဟုတ်ကဲ့ပါဒီတစ်ပတ်တော့ပိုပိုနဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တချင်းလေးနဲ့ဖြောပြေးပေးကြပါရစေ။နားဆင်ခံစားကြပါဦး။ဒါရတာရရရငါထောင်းနေပြီမဟုတ်လားမြင်မိလိုက်ပါတော့ကွာ။တည်ရမယ့်အကြောင်းတွေကိုနေပြန်မတွေ့နဲ့။အရင်တိုင်းမဲ့လားမမေ့သေးဘူးလား။ငါတော့ချစ်ရတဲ့ဘုံဖြစ်ခဲ့တာ။ရနိုးခဲ့သမျှပို့တည်ဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းနှင်းကလေးနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်ပေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA internet sa myin na ma pyan pi lo na sin nai ma de no jamaro ye website lay sa ga burmese.voanews.com sit par de VOA ko le sa ye ja ba aw shin tora shin ni a long shwin lan chan ni ja ma si
နိုင်မှာပါဒါတော့မအီးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးကြတာဖြစ်ပါတယ
်ဒေါက်တာရှင်များရှင်တခိုင်ပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလူမျိုးရေးနှင့်နိုင်ငံတကာဆက်ဆံရေးအခြေအနေများနှင့်ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတက်မတော်နဲ့လွတ်တော်ထိတ်တန်းခေါင်းဆောင်တွေရှာရှာပါပါတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ NND ဆိုရတက်လာပြီးကတည်းကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကာလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံမှုကနေစစ်တပ်နဲ့အစိုးရကြားပုံမနှွေးထွေးတဲ့ဆက်ဆံမှုကိုဖြစ်ပေါ်စေမလား။ဒါမှမဟုတ်သဘောထားကွဲပြားမှုတွေကိုပုံမကြီးထွားစေမလားဆိုတဲ့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒဲလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ရုံးဖုန်းနံပါတ်ကတော့1-332-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေနဲ့ဖုန်းနံပါတ်ကိုရေးသားဆက်သွယ်နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်။အင်္ဂါနေ့ညတရက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါတယ်ခင်ဗျာ။အခုတော့တရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးတက်ချက်အစီအစဉ်ကိုတင်ဆက်တော်မှာပါထိတ်တိအစည်းအဝေးဘာကြောင့်ကျင်းပရသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်မိုင်းအင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဂျွန်လ10ရက်နေ့ကဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ဟာအစိုးရလွှတ်တော်နဲ့တပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေပါဝင်တဲ့အရေးပေါ်အစည်းအဝေးတရကျင်းပပါတယ်ရခိုင်ပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနှင့်ဆက်လျင်းတဲ့အစည်းအဝေးလို့ခေါင်းစဉ်တက်ထားပြီးကာလုံလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်၁၁ယောက်လုံးလည်းအဲ့ဒီအစည်းအဝေးမှာပါဝင်ပါတယ်။ NLD အစိုးရသက်တမ်းနှစ်နှစ်ခွဲနီးပါးကာလအတွင်းခုလိုအစည်းအဝေးမျိုးခေါ်ဘူးတာဒါဒုတိယအကြိမ်ပါ။ဒီအစည်းအဝေးခေါ်ရတဲ့အကြောင်းရင်းကဘာဖြစ်မလဲ။အစည်းအဝေးကနေဘယ်လိုအကျိုးဆက်တွေရနိုင်မလဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
တက်မတော်ထိပ်ပိုင်းကောင်းဆောင်တွေပါတဲ့အရေးကြီးအစည်းအဝေးကျင်းပရတဲ့ကိစ္စကတော့နိုင်ငံတော်သမ္မတရုံးထုတ်ပြန်ချက်ထဲမှာပါတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့နဲ့နားလည်မှုစာချုပ်လွှာရေးထိုးခဲ့တဲ့အခြေအနေလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုအခြေအနေ Shangri-La Dialogue နဲ့ဆက်ဆက်ကိစ္စတွေရခိုင်ပြည်နယ်နဲ့နေဆက်လုံခြုံရေးကိစ္စရပ်တွေအပြင်ထုတ်ပြန်ချက်မှာဖော်ပြမထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုပေးပို့ထားတဲ့အကြောင်းကြားစာကိစ္စအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကမြန်မာအာဏာပိုင်တွေကိုတရားစွဲဖို့ကြိုးပမ်းနေတဲ့ကိစ္စတွေလည်းပါဝင်မှာဖြစ်ပါတယ်မြန်မာအစိုးရဟာပြီးခဲ့တဲ့ဇွန်လ6ရက်နေ့ကပဲရခိုင်ပြည်နယ်ကနေရက်ဆွန့်ခွာသွားတဲ့ပြည်လည်လက်ခံရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနိုင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့ UNHCR, UNDP တို့နဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဟာရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေကိုပြည်လက်ခံရေး2019နိုဝင်ဘာလ23ရက်နေ့ကတည်းကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပေမဲ့လက်ရှိ8လ9လကြာတဲ့အတိုင်းနှစ်နိုင်ငံအစီအစဉ်နဲ့ပြန်လာတဲ့ဒုက္ခသည်တွေတရောမှမရှိသေးပါဘူး။အဲ့ဒီလိုပြန်မဝင်လာနိုင်သေးတဲ့ကိစ္စမှာဒုက္ခသည်တွေပြန်ဝင်လာရင်ဘေးကင်းလုံခြုံစိတ်ချရမှုရှိပါမလား။သူတို့ပြန်လာရင်စောင့်ကြည့်မဲ့သူဘယ်သူတွေရှိနေမလဲဆိုတဲ့အချက်လဲတစ်ချက်ပါဝင်ပါတယ်2016အောက်တိုဘာလနဲ့2019ဩဂတ်စ်လရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ပွားတပ်မတော်ကအကြမ်းဖက်မှုတံပြန်နှိမ်နှီးရေးတွေလုပ်ပြီးနောက်ပိုင်းအဲ့ဒီဒေသတွေက ICRC နဲ့ WFP ဝန်တန်းနည်းနည်းပပကလွဲရင်အခြားကုလသမဂ္ဂဝန်တန်းအားလုံးနှိပါထွက်ခွာသွားခဲ့ကြပါတယ်နောက်ပိုင်းကုလသမဂ္ဂအေဂျင်စီတွေအဲ့ဒီဒေသတွေပြန်ဝင်နိုင်ရေးကိစ္စအစိုးရနဲ့အကြိမ်ကြိမ်ညှိနှိုင်းပြီးမှအခုလိုနားလည်မှုစာချုပ်လွှာလက်မှတ်ထိုးနိုင်ခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂအေဂျင်စီတွေပြန်ဝင်ဖို့ကိစ္စအတိုက်ခံပြည်ခိုင်ပြိုးပါတီနဲ့ရခိုင်မျိုးသားပါတီဘက်ကတိတ်ပြီးလက်ခံလိုကြတာမဟုတ်ပါဘူးဒီလိုနဲ့ဒီကိစ္စတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါနားလည်မှုယူဖို့ဖြစ်လာတာလို့မှန်းဆရပါတယ်
လက်ရှိတွေ့ဆုံပွဲမှာဆွေးနွေးကြတဲ့ Now, Yeji Kesar Kugaro, Pigare Mela Tonsetianiga, Puesimelo, Chinagere, Lula Tos, Sonsansis, Commissionele, Patebare, Nanganotamara, Yujinajamaro, Yakambine Adwe, Pianetemia, Dinya Ejane, Pumio, Tota Yedo, Sauya Yadwe, Amuda Season Dia Napier, Mema Suyadi, Lula Tos, Sonsansis, Commission Dia Puesia, Sompia B. Peter Jow, Eric Commission Ha, Aza Jampe Puye, Jampe Takamu Beaten out, Luque Chopa Mudwe, Erane Senuere Kesarigo, Sonsan Sisi Jame, Commissima Nanga Pugu Yidia Bawe, Susuba Puwe, Toyo Bamelo, Sudhavare. Guso Yen di Puema Bare, Nanganjadane, Mimanangandari, Badure Mamatia, Divime, Little Temaro, Kangwe Mupoba Kevi Pibare. Bigger Jola Chowenega, Jimbare, Bilodo Siwema, Shambine, Mamba, Ma U Sancho Muga, Yakaibinega, Luque Chopa Mood in Nepatelo, Lola de Sonsan Commission Pueme, so ye. Nanganjada Mapabe, Piringa, Juanjin Pinyashin, and Neve Puezibo, Pidonzu Suyago, Taitonja, a Yeji so, Tendringevare. A so good little dog, Lekan Sunibale, Dilo Jaunija, Damron at the Bordunija, Yayu Naimu, Eddie Betanagale, Sunuere Pau in Layara, Pinaimare.
A soyaha, did take the seaweed in Babu, Jonla, Connie Gama, Lodo, seaweedigo, Yoti a Pete. Nyabet Dong Sansuchi, the Mana Uim Yinit, Soya Gauzan Ridwebi, Yoti at Jimbayare Bonsam Yupibari. A Jang Yangaro, Gulat Magasayam, Yama, Mieren Guzle, Uhoutu, Swangani, the Sin, Yama, Soyago, Gulatamga, Longjo Yikansika, Biburit, Sanele, the Sinai Mare, Eri Sama, a Chet, Lita Babi, Yakaipinema, Ludajin Sanamu, Guni, Babu, Gulatamga, Agency Re, Wingwin, Babu, Dansura. Luku ye chopa muri nebatabi, Pulim yendaswa sesebi, a ye you bebu downsura. Kofi anan gomshi a sin kanzago account he popibu downsura. Metagame yamanang yalame, gula tamaga, tweetri, dreamu jo yem, yamanang and saya, a two gozlene, yamanang and dawin shiduri, bubon sawyapu downsura, salari bawin ne lu suare. Leshi NLD soya sawya tedriha, eri sapa a tedrigu, account he pony de lu yusayabi, debro baka lakala au, a ye bot siwi, mapimini, Jimbayara, look, Nale Naimare. A die can be kind of your body net, Demero Bacaro, Dom Sansugine, NLD Suyago, Galo, Siwim Colo, Supi, Wipali, Shibare, Tabi me, Ajin Tamara Utense, Suya letter, Natal Senacune, July, Nayani Rungale, Galo Macobe, Akulue, Suya Luto, Demero, Take Bank Gonsoundry, Dresson, Siwi, Loke, Bure, Taraka, Shigabi, Puesibo, Chicken, Uri, Boma, Chausali, Nea, Donsen, Ni, Gajiba. Tamarane soya puewini, badi nanga ye meloya chaku, pimbo, swinu kejara tibare.
The jow leshi donsa suji soya nene, galo siwi makowe, nanga take the gaunaru siwi lojara, they sana kesaro mahubau. Tabi met the gay yeji at chekaro, yakamine betana pishima, damro bega tepen gaunzon in nale mu yayu yede macabe. Ochi, lonjo yene, ocho ye anabe, sinsene, yakai nanga ye gaunoni bega, leshi soya count here pony there.
ยะไคบีเนี่ยปฏิญาณพิชิญลงงานเสียงอ่อเสบะเล็บปะปูบ้องส่งเยปะมาอะแค่ๆอัจจะเดดิโกจ่อล้วนไหนมาผิดจองมาดาวรอตะรินษาเสียอุสีตออมิเยปีรินตงตัดเฉ็ดโกทุ่ล่นไปเกราผิดไปเลยวิวิเมมาบังกะตะเนนลานี่มะเนเปอซีซินนี่โกเสร็จเลยปิ๊ดอทุ่ล่นนี่บาเลยกูรอกะบ้าตะลัวทูจาซัมปยาตะรินเมอซีซินโกโกญิ้งยันเนี่ยมะอิตันซินโกกะเต็ดเสร็จไปบาเลยมะครับเนี่ย
ကျောင်းဦးကတော့ကျက်ဦးတွေကိုဝတ်ပြီးတော့စက်သားလေးတွေဖောက်ပေးခဲ့တယ်ပြင်သစ်လူပြာရှင်အေဗရာဟမ်ဘူရှင်နဲ့တယောက်အခုထားမှာတော့လူတယောက်အရွယ်စားရှိတဲ့လူချင်းတဲ့တက်သားယုတ်ကြီးတဲ့မှာခုနှစ်ရက်ဝင်ထိုင်ဖို့လှုပ်ဆောင်ခဲ့ပါတယ်ပြင်သစ်တောင်ပိုင်းကအော်ရစ်နေရှင်ပြတိုင်းမှာရှေးလူချင်းတဲ့တက်သားယုတ်ကြီးတဲ့ကိုဂျွန်လာနှစ်ရက်နေကဝင်ထိုင်ခဲ့တာပါဂျွန်လာရှင်းန ဒီနေ့တမိုင်းမတင်ခင်ခေအနုပညာကြားဆက်ဆက်မှုကိုပြသဖို့အတွက်အခုလိုရုပ်ထုနဲ့တင်ဆက်မှုကိုပြုလုပ်ခဲ့တာပါအခုတရားရုံနဲ့ပုံစံတူလူချင်းတဲ့စင်စွဲရုပ်ကလေးကိုဂျာမနီကရှေးကိုတခုမှာ1920ခုနှစ်ကတွေ့ရှိခဲ့တာဖြစ်ပြီးတော့ PC 3000နှစ်ထောင်ကျော်လောက်ကထုတ်လုပ်ခဲ့တာဖြစ်မယ်လို့ခန့်မှန်းထားပါတယ်လူချင်းတဲ့ရုပ်လေးဟာအပြင်လောကမှာတကယ်မရှိတဲ့သရဝါဒကံကိုစိတ်ကူးရင်ထုတ်လုပ်ထားတာဖြစ်ပြီးတော့တဘာဝလွန်ဖြစ်တဲ့တခုကိုကိုစားပြုတဲ့ရှေးကြဆိုရုပ်ထုတစ်ခုလည်းဖြစ်ပါတယ် 2016ခုနှစ်ကလည်းဝန်ဝင်ရုပ်ထဲကိုဝင်နေပြခဲ့ပြီးတော့ဝန်ဝင်နေစားတဲ့အစားအစာဖြစ်တဲ့ပိုးကောင်တွေကိုပဲစားပြီးတော့နေပြခဲ့တာပါ။ဗာဂျီးနီးယားပြည်နယ်အခြေစိုက်ပြည်တွင်းကာကွယ်ရေးရန်တပ်ဖွဲ့ကစံချက်ကာကဒစည်းကိုစစ်တပ်အရာရှိတအူးကခိုးပြီးနှစ်နာရီလောက်မောင်းနေခဲ့ပါတယ်။အသက် 29 ရက်ရန်တပ်ဖွဲ့ကတရင်ထုတ်ပြန်ပါတယ်။ပြည်내မြို့တော်ရစ်ချ်မွန်မြို့လယ်ကောင်ကိုဖျက်ဆီးပြီးမိုင်း600ကျော်မောင်းနှင်ခဲ့တယ်လို့ရဲတပ်ဖွဲ့တွေကလည်းနောက်ကတောက်လျှောက်လိုက်ဖမ်းခဲ့ပါတယ်။ဘလက်စတုန်းမြို့အခြေဆိုင်ဖော့ဘစ်ကက်စခန်းကတန်ကြက်ကာကားကိုခိုးယူခဲ့တာလို့ပြည်내ရဲတပ်ဖွဲ့ပြောခွင့်ရကိုနီးဂယ်လာကရိုက်တာသတင်းဌာနကိုအီးမေးလ်နဲ့ဖြေကြားခဲ့ပါတယ်။တ ီတိုက်ခိုက်ခဲ့တယ်လို့ဓာတ်လိုက်အောင်တေဇာတနက်ကိုတုံးပြီးဖမ်းဆီးခဲ့တယ်လို့မျက်မြင်တွေကပြောပါတယ
်အမျိုးအမည်မခွဲရသေးတဲ့ဒိုင်နိုဆောအရိုးစုကိုယူရို2တန်းကျော်ဒါမှမဟုတ်အမေရိကန်ဒေါ်လာ 2.3 တန်းကျော်နဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာဂျွန်လ4ရက်နေ့ကလေးလံတရောင်းချခဲ့ပါတယ် Eiffel Tower ပထမတက်မှာလေးလံတရောင်းချခဲ့တာဖြစ်ပြီးတော့ဝယ်ယူခဲ့တဲ့ပြင်သစ်နိုင်ငံသားကတော့ဒီအရိုးစုကိုအများပြည်သူကြည့်ရှုနိုင်အောင်ပြသထားမယ်လို့လေးလံတရောင်းချခဲ့တဲ့ Cloud Orchid Company ကတဆင့်ပြောဆိုသွားပါတယ်9မီတာအရှိရှိတဲ့ဒီအရိုးစုဟာ80ရာခိုင်နှုန်းနီးပါးပြည့်စုံရှိပါတယ်အသားစားတဲ့ Theropod အုပ်စုမျိုးနယ်ဖြစ်မယ်လို့ခန့်မှန်းရပြီးတော့အယိုးကောင်းပွားတဲ့ခြေသုံးချောင်းပါတဲ့ခြေောက်တွေရှိပါတယ်။လက်ရှိတည်ထားပြီးသားဒိုင်နိုဆောအမျိုးအစားတွေနဲ့ကွဲပြားမှုအနည်းငယ်ရှိပြီးတော့အပူသွားတွေနဲ့ပိုကြီးတဲ့တင်မဆုံရိုးရှိတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စု Wyoming ပြည်နယ် Morrison တောင်ကုန်းဒေသမှာတွေ့ခဲ့တာဖြစ်ပြီးတော့အမီမဖော်လိုတဲ့ British စီးပွားရေးသမားတဦးကပိုင်ဆိုင်တာဖြစ်ပါတယ်။ Eiffel Tower မှာရောင်းချဖို့အတွက်ပြသထားတာဖြစ်ပြီးတော့ Euro ဒါမှမဟုတ် Digital ပတ်စံBitcoin နဲ့လေးလံတင်ခဲ့ရလဲဖြစ်ပါတယ်ရှင
်သူကြဆံပြတရင်များအစီအစဉ်ကိုတင်ဆက်ခဲ့တာပါဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်ခင်ဗျာသူမြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
စင်ကာပူနိုင်ငံမှာဇွန်လ12ရက်အင်္ဂါနေ့ကျရင်ကျင်းပမယ့်ထေတီစီဝေးတွေအမေရိကန်သမ္မတဒေါ်နယ်ထရမ့်မျိုးမြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အွန်းပါရောက်နေကြပါပြီ။တနင်္လာနေ့ညကစင်ကာပူနိုင်ငံမှာသမ္မတရဲ့ Air Force 1လေယာဉ်ဆက်ရောက်ပြီးတဲ့နောက်လေယာဉ်ပေါ်ကဆင်းလာတဲ့သမ္မတထရမ့်ကိုသတင်းတော်တွေကထေတီစီဝေးပွဲအောင်မြင်မှုရမှာပါလား။သမ္မတကြီးဘယ်လိုခံစားချက်ရှိနေပါသလဲ။စတင်အဖြစ်အော်ဟစ်မင်းမြန်ကြတဲ့အခါသမ္မတထရမ့်ကသိတ်ကောင်းပါတယ်လို့ပြန်ဖြေပါတယ်။စင်ကာပူကိုမြောက်ခင်မှာတော့အင်္ဂါနေ့စီဝေးနဲ့ပတ်သက်ပြီးသမ္မတထရမ့်ကသူဟာမသိသေးတဲ့နယ်ပယ်ကိုသွားရမှာဖြစ်တယ်လို့ပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အရေးပါတဲ့တထောက်တူကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဟာကျွန်တော်တို့ကိုနောက်ကျောဓာတ်နဲ့ထူတယ်လို့တနင်္လာနေ့ကဆွဆွဲပြောဆိုလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားနဲ့ထိပ်သီးအစည်းအဝေးအတွက် G7 ထိပ်သီးအစည်းအဝေးကနေသမ္မတထရမ့်စင်ကာပူကိုထွက်သွားပြီးတဲ့နောက်ထိခိုက်ပြောဆိုတယ်လို့လည်းဆိုပါတယ်။အလူမီနီယံနဲ့သမ္မတသွင်းကုန်တွေပေါ်အမေရိကန်ကအခွန်တူးကောက်တာဟာစော်ကားတာပဲလို့ဝန်ကြီးချုပ်ထရူဒိုကသတင်းစာရှင်းလင်းပွဲတွင်ပြောသွားတဲ့ပေါ်သမ္မတထရမ့်ရဲ့စီးပွားရေးဆိုင်ရာဂျာမီပို့ကိုလယ်ရီကူလိုကပြတင်ပြောဆိုတာပါ။ထေဒီဆွေးလို့ဖို့အမေရိကန်ဘက်ကအစင်းသင်းဖြစ်ပြီးဆိုရင်သူအနေနဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ကျင်ပါတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒီလိုနိုင်ငံချင်းတောင်းမျိုးမှာလုပ်တဲ့ရှန်ဟဲပူပေါင်းဆောင်ရေးအဖွဲ့ SCO ထေဒီဆွေးတက်တဲ့သမ္မတပူတင်ကသတင်းစာရှင်းလင်းပွဲတွင်ဟဲလို့ပြောသွားတာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကရိုဟင်ညာဂျတ်တဲကိုဖြည့်ရှင်းဖို့အတွက်အချက်၄ချက်ပါဆွေးပြချက်တရားကိုတင်ပြလိုက်ပါတယ်။ကနေဒါနိုင်ငံမှာစနေနေ့ကကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးပြီးအထူးတိုးချက်အစည်းအဝေးမှာစီးပွားရေးအင်အားကြီး9နိုင်ငံကိုဝန်ကြီးချုပ်ဟာစီနာကသူ့ရဲ့အဆွေပြုချက်တင်ပြလိုက်တာပါခင်ဗျာ
။ဒါကတော့ထိတက်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုကြောကြောသိကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ VOE ရဲ့မနက်ခင်းအစီအစဉ်တွေကို line တူမီတာ2440နဲ့51တူကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ကြည့်ပါတယ်။နိုင်ငံတကာတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆမ်မိုးရေပါ
This program has come to you from the Voice of America, Washington.